ဓမ္မနဲ့ဥဒ္ဒရိမနုဿဓမ္မဓမ္မနှမျိုးရှိမနုဿဓမ္မဆိုတာလူတိုင်းလူတိုင်းမကျင့်မနေကျင့်သုံးကြရမယ်တရားဟာမနုဿဓမ္မဘုရားဓမ္မကိုမကျင့်သုံးလို့ရှိရင်လူလောကလူဆိုတာဒီပိသဒါမဖြစ်ဘူး လောကမှာလူဆိုတာဟာထူးခြားတဲ့အရည်အသွေးရှိတယ်။ဘနောဥတ္တန္တံရေတန်းကြီးမနုဿာလို့အဓိပ္ပာယ်ခွင့်ဆိုချက်အများဆိုရင်ညီမားတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကမနုဿာလို့ဒီလိုခေါ်တာနော်ဒီမှာရစိတ်တရှိလို့သုံးတဲ့ဘုံမှာရှိကြတဲ့တတ္တပါတိတဲ့ကလူဆိုတာဖြစ်အဲ့ဒီမနုဿဆိုတဲ့ပုဂ္ဂိုလ်ကြီးအဲ့ငါချက်တော့ရမယ်တရားတဲ့အဲ့ဒါကိုမနုဿဓမ္မအဲ့ဒီတရားမှာပြည့်ပြည့်စုံစုံလိုက်တာချက်တော့ဘုမရှိဘူးဆိုရင်လူပီပီသားကမဖြစ်နိုင်ဘူးအနယခရီးသွားတဲ့အခါမှာလည်းလူတွေနှိမ့်ချတဲ့တတဝါမျိုးလူတွေနှိမ့်ချတဲ့အခြေအနေမျိုးကိုရောက်ရှိသွားစီနိုင်တယ်လူအဆင့်တန်းမျိုးကိုရောက်လာနိုင်ဘူးလူအဆင့်တန်းတဲ့မြင့်တဲ့နေရာမျိုးကိုလည်းမရောက်နိုင်ဘူးအဲကြောင့်ဒီမနုဿဓမ္မဆိုတာသိရှိနားလည်ပြီးသူဟာလူရင်ကျင်တော့မယ်ကိုချင်းတရားလူချင်းရမှာပါလားလို့ကိုစီကိုစီတော်ပေါ့ဘုရားမြတ်စွာကိုရော်ရယ်ကလည်းထူထူသုတ်တန်နေမှာမနုဿဓမ္မရှင်းလင်းဟောကြားထားတာလည်းရှိတယ်။အေးဥဒ္ဓတိမနုဿဓမ္မဆိုတာကြတာ။အမှန်ပုဂ္ဂိုလ်ကြီးမကျင့်နိုင်ဘူးတဲ့။ဥဒ္ဓတိမနုဿဆိုတာအစင်မြင့်တဲ့လူသားသမန္တူသားကတအုပ်အစ်စ်တဲ့လူသားတအုပ်လူသားတဲ့လူသားပေါ့တကယ်လူတော်စင်သူချွန်တဲ့ပုံကိုယ်တွေချက်တော့တဲ့တရားဒါတော့အလုံးအတွက်မဟုတ်ဘူးပေါ့ဒီနိုင်တဲ့ပုံကိုယ်တွေဆက်နဲ့ချက်တော့မို့ဆိုပြီးဥဒ္ဒရိမနုဿဓမ္မလို့ဆိုတာအဲကြောင့်မလို့ဒီကနေ့ဒီနှစ်မျိုးခွဲခြားမှတ်သားပြီးတော့ဩဒရိမနုဿဓမ္မဆိုတာဘာလဲမနုဿဓမ္မဆိုတာဘာလဲအကျဉ်းအဖြစ်ရှင်းဥစွာပြောလိုက်ဖို့ကမနုဿဓမ္မဆိုတာသူစလိုက်တရားဆယ်ပါးကိုပြောတာဘာကိုပြောတာမလဲသူစလိုက်တရားပါဘူးအေးသူစလိုက်ဆယ်ပါးတရားကိုလည်းကုသလဓမ္မလို့ဒီလိုလည်းခေါ်တယ်နော်ကုသလကမ္မပဋ္ဌာန်းတရားဆယ်ပါးတဲ့ကုသလကုသိုလ်လို့ဘာကြောင့်ခေါ်လာလဲဆိုတော့ကောင်းမှုချမ်းသာတွေကိုပေးတတ်လို့ကုသိုလ်လို့ခေါ်တာ။လူတိုင်းလူတိုင်းဟာကောင်းမှုချမ်းသာကိုရခြင်းကြရင်သို့တော်ကောင်းမှုချမ်းသာကိုရစေတတ်တဲ့အကြောင်းတရားတွေကိုလူတိုင်းအားထုတ်သလားလို့ဆိုတော့အားထုတ်ဘူး။ရခြင်းနာခြင်းတော့ဒူတယ်အားထုတ်တာကြတော့ပွဲမသွားဘူး။ဒီလူတိုင်းလူတိုင်းမေ့ကြည့်လိုက်လို့ရှိအနာဒုက္ခရချင်တဲ့ပုဂ္ဂိုလ်ကြီးဖြစ်သူသို့တော်လည်းသူချမ်းသာဒုက္ခကိုရချင်ဤအကြောင်းအစစ်မှဖြစ်တဲ့ကုသလသာရဝတ္ထတရားတွေကိုတော့အာထုတ်သလားလို့ဆိုတော့လည်းအာထုတ်နိုင်တယ်။အဲဒီကုသလသာရဝတ္ထတရားဆယ်ပါးတည်းအားဖြင့်သူစလိုက်တရားဆယ်ပါးအဲဒါကိုမနုဿဓမ္မလူတရားလို့ဒီလိုခေါ်ပါတယ်လူလောကလူတွေရောက်လာတဲ့အချိန်ကစပြီးတော့ဟောဒီသုတ္တလကဝဋ္ဌတရားဆယ်ပါးသုစရိုက်တရားဆယ်ပါးချင့်သုံးနေထိုင်မှလာရင်တကယ်လူသားစစ်စစ်ဖြစ်နိုင်မှာလူဝေအေးပုဂ္ဂိုလ်အနေနဲ့ကတော့လူပဲအချင်းစရဲ့အနေကလူတွေတိတ်ချမတော်ဘူးလားအချင်းစရဲ့ကနေကြတယ်ဘဝအနေနဲ့လူဘဝရထားတော်လည်းပဲจิตသုံးနေထိုင်ဖို့ကြတော့နေကြပါတယ်အဲ့လိုလိုမနေကြရတဲ့အောင်တကယ်လေဒီလိုလိုပြည့်စုံတယ်ခုတို့ကဘာဖြစ်တရားဆယ်ပါးသူစရိုက်တရားဆယ်ပါးจิตတော်အောင်ဩဒတိမနုဿဓမ္မဩဒတိမနုဿဆိုသူချွန်တဲ့လူသားတွေကိုဩဒရိမနုဿခေါ်တယ်။အဲဒီဩဒရိမနုဿတွေရဲ့ဓမ္မဆိုတာဘာလို့ဆိုရင်စံတရားမက်တရားဖို့တရားအဲ့ဒါကိုဩဒရိမနုဿဓမ္မကိုခေါ်တယ်။လ လူတိုင်းလူတိုင်းကြားရလား ဆန္ဒယမတရားပုဒယလူတိုင်းလူတိုင်းမရဘူးသူတို့ခြံရံပေါ့ပေါ့ရောက်ရောက်အောင်မြင်အောင်ကျင့်ကြံကြိုးကိုအထောက်နိုင်မှဒီတရားတွေကိုရနိုင်တာဖြစ်သောကြောင့်ဘုဒ္ဓရီမနုဿတပါခေါ်တယ်ပြည်လူလောကနေစေတော်ပါတော့ဘုဒ္ဓရီမနုဿဓမ္မတဲ့ပို့ပြီးတော့အရေးကြီးတယ်ခါတော့မနုဿဓမ္မပို့အရေးကြီးတယ်အမြင်လို့အရေးကြီးတယ်ဆို40ဘဝမှာဒါရင်နဲ့နေရမှာမို့ပြီးတော့မနုဿဓမ္မအရေးကြီးတယ်ဆိုတော့ဒီမနုဿဓမ္မ10မျိုးလို့သူစလိုက်တရား10ပါအားလုံးရည်ရွယ်တော့သိနေကြတာပဲဘယ်ကနေစပြောကြမလဲလို့ဆိုလို့ရှိရင်စိတ်အခြေအနေကနေစပြောရအောင်ပြောမယ်ဆိုရင်မနောကံပေါ့နော်မနောဆိုတာစိတ်ထဲမှာဖြစ်တယ်စိတ်ထဲမှာဖြစ်ပြီးတော့နှုတ်ကနေထုတ်ပေါ်ပြောတယ်နှုတ်ကနေထုတ်ပြောပြီးတဲ့အခါမှာလက်တွေလှုပ်တယ်ဟုတ်ကဲ့ပထမစိတ်ဦးတယ်ဒုတိယပြောတယ်တတိယလှုပ်ဆောင်တယ်အဲ့တော့လူတွေရဲ့မနောထဲမှာစိတ်ထဲမှာရှိရမယ်ကျင့်သုံးရမယ်တရားသုံးမျိုးရှိကိုယ်စိတ်လေးကိုဆင်ញံတော့တာပေါ့ကိုယ်စိတ်ထဲမှာဒါအရေးတကြီးလို့အပ်တယ်နော်ကိုယ်စိတ်ထဲမှာမနှောတော့စီရကိုယ်စိတ်လေးကိုဖြူစင်အောင်လူတွေကနေစင်တဲ့ညကိုယ်ခန္ဓာကိုယ်ကြီးဖြူစင်အောင်တန်ရှင်းအောင်ဆိုတော့ဒီမိုးချုပ်ကြီးလေးလို့အဝတ်အစားတွေတန်ရှင်းအောင်လို့ဖို့လို့ရှောင်းလို့ဒီလိုလုပ်နေရှိကြဒုက္ခနာကြီးဂိယူဆိုင်တယ်လို့စိတ်ကိုအဲ့လိုများဂိယူဆိုင်တယ်ဆိုလို့ရှိရင်မနုဿတယ်မကဘူးဥဒ္ဒရီမနုဿအဆင့်ရောက်ပါမှာနော်ဒုက္ခနာကြီးဂိယူဆိုင်တယ်လို့ပဲကိုယ်စိတ်ကလေးကိုလည်းဂိယူဆိုင်ချင်ရအောင်စိတ်ကလေးဖြူစင်းနေဖို့အတွက်ဘာတွေလိုအပ်တယ်လို့ဆိုလို့ရှိရင်နဝိဇ္ဇာအဘိဇ္ဇာဆိုတဲ့အညစ်အကြေးတမိလို့တဏ္ဍာမှာမဖြစ်အောင်စိတ်ကိုထိမ့်သိမ်းဆောက်ရှောက်အဘိဇ္ဇာဆိုတာအဘိရှေရှုဇာစိတ်ကူးတာခြံစည်တာသူများပိုင်တဲ့ပစ္စည်းလေးကိုမြင်လိုက်တဲ့အခါကျလို့ရှိရင်ငါပစ္စည်းဖြစ်ရင်ကောင်းလိုက်မှာပဲလို့လောဘစိတ်နဲ့စိတ်ကူးတာစိတ်ထဲမှာအတေးကလေးပေါ်လာအဲ့ဒီကလေးအတွေးကလေးပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာညစ်ပင်သွားပြီညစ်ပတ်တဲ့စိတ်ဖြစ်သွားပြီစိတ်ညစ်ပင်သွားတာလူတွေကမသိလိုက်ဘူးအဝေါ်စားတဲ့ခုညစ်ပင်သွားရင်သိလိုက်တယ်ဟုတ်ကဲ့ဒုက္ခနာကိုတဏှာမှာညစ်ပင်သွားရင်သိစိတ်ညစ်ပင်သွားလိုက်တာကြတော့တဏှာထားမိကြဘူးအဲ့ဒါကိုသတိထားဖို့လိုသူများပစ္စည်းလေးအပေါ်မှာအဟောဝတ္တယံပရတ္တဓမ္မမတ္တ။ဟောဒီပစ္စည်းလေးငါဖြင့်ကောင်းပါပဲလို့လောဘစိတ်နဲ့စိတ်ကူးလိုက်တာတဲ့တရားနဲ့သူစိတ်တည်ဘေးစားဖြစ်သွားပြီတဲ့အဲ့ဒါကိုဘေးစားခေါ်တာနော်။အဲ့လိုစိတ်ကူးလိုက်တာနဲ့စိတ်ဓာတ်ဟာမဖြူစင်တော့ညင်သွားတော့ပြီလို့ဒီလိုပြောတယ်။အားမမလို့ချင်းဒီစိတ်ထဲမှာညင်သွားတော့ပြီလို့ဒီလိုပြောတယ်။အဲ့ဒါမျိုးမဖြစ်ရလေအောင်အဘိဓါကိုရှင်းလင်းသုံးသင်ထားရတယ်တဲ့အဲ့ဒီအတွေးလေးဝင်ထတာနဲ့တကြိုင်နဲ့သို့မဟုတ်မဝင်လာသေးရင်မဝင်မိအောင်ဝင်လာရင်လက်ချက်ချင်းချောက်ချင်းနိုင်အောင်မကောင်းတဲ့စိတ်အညစ်အကြေးဆိုတာသိပြီးတော့စိတ်အညစ်မခံမဲနဲ့ဖြူစင်တန်ရှဲအောင်ဖိတ်ဖိတ်ဆော့ဆော့အနာဝိဓါတို့ခေါ်တယ်နော်ချက်ချင်းတောင်းလာပြဖို့လိုအပ်တယ်အမက်တောင်းလာအတွေးပေါ်ရင်အတွေးနဲ့ပဲတောင်းနိုင်မှာပေါ့သဘာဝတရားတွေမှာသူ့ဟာနဲ့သူစန့်ကျင်ဘက်ကလေးတွေရှိတယ်တခြားရှာပြီးတောင်းလာကြရမလို့အဝိဇ္ဇာဖြစ်လိုက်တာနဲ့တကြိမ်နဲ့အော်ငါစိတ်ထဲမှာအဝိဇ္ဇာဖြစ်နေပါလားဒီတရားကမကောင်းတဲ့တရားပဲစိတ်ကိုညင်သွန်းစေတဲ့တရားမကောင်းတဲ့အကျိုးတွေကိုပြီးတဲ့တရားပါလားလို့အဲ့ဒီလိုအတွေးလေးဝင်လိုက်တာနဲ့တကြိမ်နဲ့ခဏကအပြေရှာမှုကြဖြစ်သွားတယ်။ ဲ့ဒါကိုစိတ်တံဝိပဿနာလို့ခေါ်တာပေါ့ contemplation of mind ဟုတ်ကဲ့ဘိုးကလေးညစ်ပြီတဲ့အခါကျတော့စံပြာနဲ့ဒီနဲ့ဒီလိုလျှော်ရတယ်မလားဒီနဲ့စံပြာနဲ့လျှော်တယ်လို့ပဲစိတ်ကလေးညင်သွားသွားလို့ရှိရင်စိတ်နဲ့ပဲပြန်လျှော်ရအလျှော်လေးကစိတ်နဲ့ပဲပြန်လျှော်စိတ်တေနဘဝတိပင်ကံစိတ်တေဝဘုဒ္ဓစတိစိတ်ကြောင့်ဖြစ်လာတဲ့အညစ်အကြေးကစိတ်တေနဘဝတိပါပစိတ်တေဝဘုဒ္ဓစတိဇလေနဘဝတိပင်ကံဇလေနေဝဘုဒ္ဓစတိဒီကြောင့်ဖြစ်လာတဲ့ညုံကိုပါတဲ့ဆေးရလို့ရေနဲ့ပဲဆေးရတယ်ထို့ပြုရင်စိတ်ကြောင့်ဖြစ်ပေါ်လာတဲ့အညစ်အကြေးကိုပါတဲ့ဆေးရမှာလို့စိတ်တဲ့ပဲစိတ်ခုနကအတွေးတခြားအတွေးတစ်ခုနဲ့မောင်းထုတ်လိုက်ရမယ်လို့ဆိုဟုတ်ကဲ့ပါ။ဩသူမျက်ပြစီငါဒီလိုကျန်တာအမဆိုးတာပါလားလို့ဆိုမောင်းထုတ်လိုက်ပတ်သွားပျောက်သွားရင်အဖေရှာဖြစ်တဲ့ဤတည်းဤပဲပေါ့အစင်တော်ကဖေရှာဖြစ်ဖို့ဆိုတာကျတော့မက်နဲ့ဖေရှာဖြစ်မှရတယ်ပဲစင်မရောက်သေးခင်ကတော့အတွေးနဲ့ပဲဖြေရှားမယ်နောက်တစ်ခုဘာဖြစ်တတ်သေးတယ်ဆိုရင်လူတွေမှာအခုကတော့လောဘနဲ့တွေးတဲ့အတွေးလေးကိုဖြေရှားတယ်နေတခါတည်းဟာကျတော့လူတွေကအလိုမကျတာလည်းရှိအငြင်းတဲ့စိတ်ကအလိုကျဖြစ်နေတာအာယုတစ်ခုမြင်တိုင်းမြင်တိုင်းလိုချင်တာမဟုတ်ဘူးတချို့အာယုံကျတော့မုန်တီရွှန်ရှာတဲ့စိတ်ပေါ်နေမုန်တီရွှန်ရှာတယ်မုန်တီရွှန်ရှာတယ်မကဘူးအဲ့ဒီအရာဝတ္ထုကြီးကိုဖျက်ဆီးပြစ်ချင်သူကပဲလူတယောက်မုန်းတယ်ဆိုလို့ရှိရင်ချုံလူတယောက်သူ့မြေခွဲကပျောက်သွားအောင်လုပ်ပြစ်ချင်မတွေ့အောင်လုပ်ချင်တယ်မကြားအောင်လုပ်ချင်တယ်ဟုတ်ကဲ့အဲ့ဒါကိုဘာလို့ခေါ်လို့ဆိုရင်ကြာပါကလို့ခေါ်ပုံမီဟေးဆိုလို့ရှိရင်မကြည့်ချင်ဘူးမဟုတ်လားမုံမီဆိုရင်ဘာလို့မကြည့်ချင်ဘူးမမြင်ချင်ဘူးမကြားချင်ဘူးမကြားချင်ဘူးမကြည့်ချင်ဘူးမမြင်ချင်ဘူးဆိုရင်မရှိလေကောင်းလေပေါ့ပျက်စီးသွားတာပျောက်သွားတာသဘောကျတဲ့သဘောစိတ်ထဲမှာမုံတီးနှလုံးသားထဲမှာမုံတီးမှုဖြစ်ပေါ်လာတာအဲ့ဒါဖြစ်ပါအဲ့ဒါလို့ဖြစ်လာလို့ရှိရင်စိတ်ဟာညစ်ပေသွားပြီအဲ့ဒီညစ်ပေသွားတဲ့စိတ်ကလေးကိုဘာနဲ့ဆေးကြောမလို့လို့ဆိုလို့ရှိရင်မေတ္တာဆိုတဲ့အပြပါဒနဲ့ဆေးကြောပါပြေးလိုက်တာတဲ့ဩမုန်းတီးနေတာဟာမကောင်းပါလားငါရဲ့နှလုံးသားထဲမှာအမုန်းတရားတွေငါလက်ခံတာမကောင်းဘူးလူတိုင်းလူတိုင်းကချမ်းသာဒုက္ခရချင်ကြသူလည်းသူ့ဘဝသူချမ်းသာဒုက္ခရသွားရင်ကောင်းမှာပဲစိတ်ကလေးကိုပြောင်းပေးလိုက်ကိုရင်းစားတရားလေးနဲ့စဉ်းစားပေးလိုက်ဟုတ်ကဲ့ဘာမှချမ်းသာခြင်းတလို့သူလည်းချမ်းသာခြင်းရှာမှာပဲချမ်းသာပါစေလို့ဟောနှလုံးသွင်းလိုက်လို့ရှိရင်ခုနကမမြင်ခြင်းဘူးမကြားခြင်းဘူးဆိုတော့ရှိတော့တော့ပါအမုန်းကိုမေတ္တာနဲ့မောင်းထုတ်ပါချေကြောတာလို့ခေါ်တယ်အမုန်းဆိုတော့စိတ်ထဲမှာညစ်ပေနေတဲ့သဘာဝတရားကိုမေတ္တာဆိုတာနဲ့ချေကြောပြလိုက်ပါစင်ကြယ်သွားဘူးလားအဲ့ဒါအနောကစင်ကြယ်သွားလုံးဝအမုန်းကင်းမှုဆိုတာကြတော့အနာဂတ်ဖြစ်မှာပဲဒီနေ့ဒါကြတော့နောက်ထပ်မပေါ်လာအောင်ဖယ်ရှင်းတဲ့နေ့ပေါ့မေတ္တာခဏရှင်းရှင်းနဲ့ဒီကမေတ္တာကိုပွားလိုက်ပြီးတော့အမုန်းတရားဖျက်ရှားဖြစ်ပါတယ်။ကောင်းတဲ့ဘက်ကနေရှာ။ကောင်းဘက်ကိုရှာမေတ္တာကိုပွား။ဒုတိယကိုကိုယ်စိတ်ကငုံပြီးဆိုလို့ရှိရင်ငုံစရာတွေကိုမတွေးနဲ့။ငုံစရာတွေတွေးရင်အမုန်းချက်ပေါ်မယ်။ဘာတွေးရ?ကောင်းတဲ့ဘက်ကနေရှာတွေး။ကောင်းတာတွေများများရှာ။ဒီလူကဘယ်တော့မှကောင်းတာ။ဟောဘယ်လိုဖြစ်ကောင်းရှာလဲ။သူကောင်းတဲ့အကွက်ကလေးတွေပဲရှိတော်တဲ့အကွက်ကလေးတွေရှိဘို့ကြည့်လို့ကိုမရဘူးဆိုရင်တနာလိုက်ပါဟုတ်ကဲ့ ေဒီဘဝသူကလူဘဝရောက်လာပြီတော့ဘဝလူဘဝရောက်ကိုခက်တယ်ဟောတန်းနာလိုက်ပါမေတ္တာမထားနိုင်လို့ရှိရင်ကရုဏာထားလိုက်ပါတဲ့အဲ့ဒါအမုန်းတရားဖြောက်တဲ့နေပါဈာန်ကြီးတွေလည်းအများကြီးပေါ့ဟောကြည့်အမုန်းဆိုတဲ့အညစ်အကြေးကိုမေတ္တာနဲ့ဖြေရှင်းလိုက်ပါအဲ့ဒီလုံတာဘာလုံတာလဲဆိုမနုဿဓမ္မသူ့ချင်းချင်းနေတာတဲ့ဟုတ်ကဲ့သူများပစ္စည်းကိုငါပစ္စည်းလို့ဒီအသေးကိုဖယ်ရှားပြစ်တာပါတော့မနုဿဓမ္မလူ့ကိုချင်းတရားကိုချက်တမန်တော့မအောင်မိနဲ့တမန်ပြောရင်ဟာဒုစရိုက်တရား7ပါးကုသိုလ်ကမ္မဂရတရား7ပါးဒုစရိုက်တရား7ပါးအလုံးသိနေတာပဲလူသိနေုံနဲ့ပြီးတယ်လားမပြီးဘူးနော်ဒီရင်ဒီရင်ဒီလက်တွေ့ရှင်းသုံးဖို့လိုအပ်တယ်အဲ့ဒါလက်တွေ့မရှင်းသုံးရင်ဘာနဲ့အနာဒရာတူတော့ဆိုရင်အေးဘီလိုတဲ့ဖြဲ့ထားတဲ့ခေါင်းရင်းမှာထောင်ထားတဲ့ဆေးပလင်းလိုပဲပတ်တော့ယောဂပြောက်မှာမဟုတ်ဘူးချိုးဆေးတို့တက်တယ်ဟုတ်လားဆရာဝန်ကပေးတဲ့ဆေးတွေမတော့ခေါင်းအောင်ဖွက်ထားယောဂမပြောက်ဘူးဆေးကသာယောဂကိုပြောက်စေထို့တူပဲသဘာဝတရားကိုလက်တွေ့ရှင်းသုံးမှာจิตตรงเลยสรแล้วโหตั้วดีตั้วตั้วเสียไม่รู้อะคู่ผิดอะคู่ลงไล่ออกมั้ยเนี่ยใช้เสียรู้เหรอไม่รู้ซีตั้วเสียแล้วไม่รู้หรอกจองตั้วเสียแล้วไม่รู้อะคู่อภิชาผิดอะคู่ดีหน้าเลยရှင်อะคู่ดอดาผิดอะคู่ดีหน้าเลยရှင်อัจฉาตั้วเสียแล้วไม่รู้ရှင်းหมดอย่างด้วยปิสิเวเสียแล้วไม่รู้รู้เหรอไม่ร
ู
้รู้ไม่รู้หรอกไม่รู้မလုံနိုင်ရတာခက်မလုံနိုင်လောက်အောင်လဲခက်ထားလားမိတာလားလို့မိတာဟုတ်ကဲ့တရားဟောမြတ်စွာဘုရားကအပမာဒိဋ္ဌသမ္မာဒိဋ္ဌပမာဒမိတယ်ဆိုတာပြောတာတော့ဆိုရင်ကြောစရာပါးစရာတွေတဲ့စိတ်ဝင်စားနေတာကိုလုံးမဲ့အလုပ်လုပ်ဖြစ်တာစိတ်ဝင်စားမှုမရှိတာပမာဒကိုပြောတာကိုလူကြီးမိနေတာကိုပြောတာမဟုတ်ဘူးတော်မဲ့ဟာစိတ်မဝင်စားကုသိုလ်တရားပေါ်မှာစိတ်မဝင်စားတာဒါပမာဒလို့ခေါ်တယ်။အေးအခုဖြစ်လာတဲ့စိတ်ရဲ့အညစ်အကြေးတွေကိုရှင်းလိုက်။နောက်တစ်ခုကဘာလို့ဆိုရင်မိစ္ဆာဒိဋ္ဌိဆိုတဲ့အညစ်အကြေးကိုသမ္မာဒိဋ္ဌိနဲ့ရှင်း။မိစ္ဆာဒိဋ္ဌိဆိုတဲ့နေရာမှာအရေးအကြီးဆုံးကဘာလဲ။ဟိုတတ္တဒိဋ္ဌိတို့ဥစ္စေဒိဋ္ဌိတို့တက္ကာယဒိဋ္ဌိတို့ဟာအခြေခံအဆင့်မှာတော့ချီအရေးကြီးတာတော့မဟုတ်ဘူးเนาะအာအရေးကြီးဆုံးတော့ဆိုရင်နတ္ထိကဒိဋ္ဌိကအရေးကြီးဆုံးပဲအဲ့ဒီအမြင်မရှိဘူးဆိုလိုတာကကံကံဟိအကျိုးကိုမယုံကြည်တာအကျိုးတရားကိုညင်းပယ်တဲ့မိစ္ဆာအယူဝါဒကပုံပြီးတော့ဆိုတယ်ကြောင်းတရားကိုညင်းပယ်တဲ့အကျိုးတရားကိုညင်းပယ်တဲ့ကံကံဟိအကျိုးကိုညင်းပယ်တဲ့အဲ့ဒီမိစ္ဆာဒိဋ္ဌိရှိနေတဲ့ဘောရဘာသာမှာဖြစ်နေဘုရားမှာဖြစ်ပေမဲ့သတ္တရဒိဋ္ဌိဥစ္စေတဒိဋ္ဌိဆိုတာယမယံကဖြစ်နိုင်သေးတယ်တက္ကရာဒိဋ္ဌိကလည်းရှိသေးတယ်ဝိပဿနာအားထုတ်ဖို့ဆိုရင်ဟုတ်ကဲ့ဆိုတော့သတ္တရဒိဋ္ဌိဥစ္စေတဒိဋ္ဌိရှိုံလေးနဲ့တော့အပယ်ကိုမသွားဘူးသူကလက်မရအောင်ပဲတားနိုင်တယ်လက်ပြေမရအောင်မတားဘူးဟုတ်ကဲ့သတ္တရဒိဋ္ဌိဥစ္စေတဒိဋ္ဌိတို့တက္ကရာဒိဋ္ဌိတို့ကလက်ပြေမရအောင်သူကဟန်တားထားတာမလုပ်ဘူးသူတို့ရှိရောက်ပါပဲအခုတို့လုံးရင်တော့မရောက်ဘူးဘောဘယ်သူပဲဖြစ်ဖြစ်သူတို့ကဒီသတ္တတဒိဋ္ဌိဥစ္စေတဒိဋ္ဌိသက္ကာယဒိဋ္ဌိတွေကအာဒီကနတ်ပြည်မရောက်အောင်သူတို့ဟန်တာဟန်တာတာကဘယ်သူကတားလို့ဆိုအခုပြောတဲ့နတ်ချစ်ကဒိဋ္ဌိကြတော့နတ်ပြည်မရောက်အောင်ဟန်တာနိုင်တယ်ဒီတိကဒိဋ္ဌိဆိုတာညင်ပယ်မှု7မျိုးနတ်ချိတေညာနတ်ချိယေခံနတ်ချိခုတံသူတာကအကျိုးမှမရှိအလကားသူ့ပနေနဲ့လူရင်ကုံတာပဲဆိုတဲ့အတွေ့အကြုံတွေ့လားဟုတ်ကဲ့လက်တိဒုက္ကတဒုက္ကတနာကာမန္တံပလဝိပါခောတဲ့ကောင်းတာလုပ်လို့ဆိုးတာလုပ်လို့ဘာမှအကောင်းဆိုးတွေကုသိုလ်အကုသိုလ်ရဲ့အကျိုးတရားဆံရှိဘယ်ယုံကုသိုလ်အကုသိုလ်ဆိုတာကုသိုလ်ကိုမြင်ပေနတ္ထိမာတာနတ္ထိပိတာအမေဘေးပေါ်မှာစော်ကားနဲ့ပြစ်မရှိဘူးပြုစုလည်းကောင်းကျိုးချမ်းသာမရဘူးညစ်ပယ် နတ္တိတတ္တဩဘပတိကသေပြီးတဲ့နောက်ပြန်မွေးတဲ့တ attva ဆိုတာမရှိဘူးသေပြီးတာပဲဟုတ်ကဲ့သူ့ဘဝဒီအခေါင်းမှာပဲလမ်းဆုံးတယ်ဆိုတာပြောတယ်ကိုယ်ကမရှိဘူးလို့ပြောတယ်အဲ့ဒါနတ္တိကတည်းကလို့ခေါ်တယ်လောကမှာအမှန်တရားကိုသိပြီးဟောကြားနိုင်တဲ့သမဏသမဏသူတော်စင်ဘုရားတရားဘုရားဆိုတာရှိဘူးလို့ဒီလိုညင်းပယ်တဲ့ဆက်အားဆက်ခုဒီမိစ္ဆာဒိဋ္ဌိတဲ့အဲ့ဒီမိစ္ဆာဒိဋ္ဌိက very important အဲကြောင့်အဲ့ဒီမိစ္ဆာဒိဋ္ဌိရှိနေလို့ရှိရင်မနုဿဓမ္မပြတ်တယ်နော်အဲ့ဒီမိစ္ဆာဒိဋ္ဌိမရှိစရာဘူးအဲ့ဒီအတွေ့အကြုံပါလာလို့ရှိရင်ကြောင်းမြန်ပြန်တွေးပါအနာကောင်းမှုရဲ့အကျိုးတရားဆိုတာရှိတယ်ကောင်းတာဒုက္ခမကောင်းတာဒုက္ခရဲ့အကျိုးတရားဆိုတာရှိတယ်ဒီလောကဆိုတာရှိတယ်နောက်လောကဆိုတာရှိတယ်ကုသိုလ်အကုသိုလ်ရဲ့အကျိုးတရားဆိုတာရှိတယ်အမေအဖေပေါ်မှာဆောင်းလာရင်ပြည့်ရှိတယ်ဟုတ်ကဲ့ပြုစုလို့ရှိရင်ကောင်းကျိုးချမ်းသာရနိုင်တယ်သိပြီးတဲ့နောက်တတ္တဝါတွေကတန်လျာထဲမှာဖြစ်ကြအောင်ပါပဲဆိုဒီအမြင်မျိုးရှိအောင်လုပ်အဲ့ဒါကတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါပေါင်းလိုက်တဲ့အခါကျတော့အခုလိုသမ္မာဒိဋ္ဌိ၃မျိုးဖြစ်တယ်။အဲဒီ၃မျိုးတည်းကဒီသမ္မာဒိဋ္ဌိဆိုတာဖြစ်အောင်ဘယ်လိုလုပ်ရမှာလို့ဆိုရင်တရားနာရမယ်။တရားနာရမယ်။နှလုံးသွင်းမှတ်တယ်။သမ္မာဒိဋ္ဌိဖြစ်ဖို့ရအကြောင်းနှစ်ခုရှိတယ်။နံပါတ်၁ကပရတောဘောဓမှန်ကန်တဲ့တရားဓမ္မကိုနာယူခြင်း။ဒီတစ်ခါကတရားစကားသာယောနိသောဘတိကာမိမိကိုယ်တိုင်ကလည်းပဲမမန္တန်ကနှလုံးသွင်းစဉ်းကျင်တတ်ခြင်းဆိုတာအဲ့ဒါအရေးကြီးတယ်ဒီနှစ်ခုသမာဓိတိဖြစ်ခြင်းအကြောင်းနှစ်ခုပဲအဲ့ဒီနှစ်ခုရှိရမယ်တဲ့အဲ့ဒီနှစ်ခုရှိခြင်းဖြင့်သမာဓိတိဖြင့်မိစ္ဆာဒိဋ္ဌိဆိုတဲ့အရေးကြီးကိုဆေးချောပြလိုက်ပါဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့စိတ်ဟာအခြေခံအပြင်စင်ကြယ်သွားပြီဒီတရားရှိခင်ဒီလိုတဲ့ပြိဿတို့ကိုယ့်အကိုပြန်ပြီးတော့စင်ကြယ်သုံးသပ်ပါသူများကိုမတွေးပါနဲ့တော့ကိုဆင်ញံတော့တတ်ပါအာမကံကံဤအကျိုးကိုလက်ခံယုံကြည်မှုရှိရလားအမလုံးဘွားရှိတယ်ဆိုတာယုံကြည်ရလားတည်ပြီးနောက်ဖြစ်အောင်ပါဆိုတာယုံကြည်ရလားအမေအဖေပြုစုတာအကျိုးရှိတယ်စော်ကားရဲ့ဖြစ်ရှိတယ်ဆိုတာယုံကြည်ရလားအရေကိုကိုစမ်းစစ်ချင်ယုံကြည်ပြီးဆိုရင်ကိုယ်ကစိတ်စင်ကြယ်နေပြီသမာဓိဖြင့်အမြင်ဘက်ကစင်ကြယ်တယ်လို့ပြောရအောင်အဲ့ဒါပြီးရင်ထက်ဆက်လာသူများပစ္စည်းကိုမတရားလုပ်ခြင်းနဲ့ဒေါဘာပိညာကရှိတာပါရာရာမှာအလိုမကျမုန်းတီးနေတဲ့ဒေါသကြောင့်ငါသာမှဖြစ်တတ်တလားဟောဒီသုံးခုချက်ကလုံးချက်ကလုံးလိုက်လို့စင်ကြယ်သွားပြီဆိုရင်မနုဿဓမ္မစိတ်ပိုင်းဆိုင်ရာမနုဿဓမ္မနဲ့ပတ်သက်ပြီးမှဖြစ်ဆုံးပြီလို့ဒီလိုအောင်မယ်။ဟုတ်ကဲ့စင်ကြယ်သွားပြီ။ဒီချက်သုံးချက်ကိုစင်ရင်သုံးသပ်ဖို့အမတန်မှအရေးကြီးရနော်။ဟောဒါကိုပါခေါ်လို့မနောခံစင်ကြယ်မှုလို့ဒီလိုပြောတာပေါ့စာလို့ပြောတယ်။မနောကုသရိုက်သုံးပါစိတ်ပိုင်းဆိုင်ရာကုသလတရားသုံးပါတော့ကုသလကမ္မပဋ္ဌာန်းတရားသုံးပါစိတ်ပိုင်းဆိုင်ရာသုံးခုပြည့်စုံသွားပြီပုဂ္ဂိုလ်တွေစံချင်းပြီးတော့ဒီစိတ်ပိုင်းဆိုင်ရာတန်ရှင်းသွားပြီဆိုလို့ရှိရင်နှုတ်ပိုင်းဆိုင်ရာကိုလေ့လာကြည့်အောင်ပါကုစကားမပြောဘဲနဲ့တော့နှုတ်နဲ့ပတ်သက်တဲ့အကုသို့ကုသို့ဖြစ်ခဲ့တယ်အစကဘာမှမပြောဓာတ်ပိတ်နေဟုတ်လားပဇာပိတ်နေလို့ရှိရင်နှုတ်ပိုင်းဆိုင်ရာကုသိုလ်လည်းမဖြစ်ဘူးအကုသိုလ်လည်းမဖြစ်ဘူး။ကဲပဇက်ကပြောပြီးဟေးပဇက်ကိုအသုံးချတော့မယ်ဆိုလို့ရှိရင်လေးခုကိုတရိထားပြီ။အားလဲသူပြောတဲ့အကြောင်းအရာမှန်ကန်စေရမယ်။သူပြောတဲ့အကြောင်းအရာဒီတယောက်နဲ့တယောက်မတည့်အောင်ခုံးတိုက်တဲ့စကားမျိုးမဖြစ်စေရ။သူပြောတဲ့စကားဒီတစ်ခါသာနာကြီးသွားကျမ်းကျမ်းတဲ့စကားမျိုးမဖြစ်ချင်။ကိုပြောတဲ့စကားကအကျိုးမဲ့တဦးတယောက်ပေါ်မှာဖြစ်ပေါ်သွားတဲ့စကားမျိုးဖြစ်ချင်ရမယ်။ဟုတ်လား။အဲ့ဒါဟာပါဇက်ကပြောတော့မယ်ဆိုရင်အဲ့ဒီ၄ခုလွတ်အောင်ပြော။အဲ့ဒီ၄ခုလွတ်အောင်ပြောခြင်းတည်ရင် မနုဿဓမ္မလူအကျင့်တရားကိုကျင့်တာလို့ခေါ်တယ်။ဘုလိုကြီးကတရားထိုင်ပြီးကျင့်နေတာမဟုတ်ဘူးနော်။ဒါက50ဘဝမှာသိအရေးကြီးတယ်။ပစ္စကပြောတော့မယ်ဆိုရင်လိမ်ပြောတာမဖြစ်စေနဲ့မှန်မှန်ပြောတာဖြစ်ရတယ်။ကြီးစရာနဲ့ကြီးစရာပြောတဲ့အနေတော်မှပဲလိမ်မပြောနဲ့။သစ္စာဘုရားကသားတော်ရာဟုလတဲ့ကိုဆုံးမတယ်။ရာဟုလချင်းစင်းရင်ကနေပြီးတော့ခွက်ထဲမှာမြတ်စွာဘုရားရေလေးနည်းနည်းထည့်ပြီးရောင်းလာဟောဒီခွက်ထဲမှာရေလေးတွေ့လာတွေ့ပါအေးလေပြောတတ်တဲ့သူရဲ့တဏ္ဍာမှာဟောဒီခွက်ထဲမှာရေလေးနည်းနည်းရှိသလိုပဲသူ့ရဲ့တဏ္ဍာမှာကိုချင်းတရားနည်းနည်းလေးပဲရှိတယ်။နောက်မြတ်စွာဘုရားခွက်ထဲကရေလေးသွန်လိုက်ပြီးတော့ရောင်းလာကြည့်အဲ့ဒီခွက်လေးထဲမှာရေရှိလေးလားမရှိတော့အေးလေတတ်တဲ့သူရဲ့တဏ္ဍာမှာကိုချင်းတရားရဲ့အခုတိုင်းပဲရှိမရှိတော့တဲ့ကိုကျင်တရားလည်းခုမှမရှိဘူး။သူပြီးမြတ်စွာဘုရားအခွက်ကလေးပေါက်ပြတယ်။ညာဟုတ်လားအခွက်ကလေးပေါက်ထတာတွေ့လားတွေ့ပါလားဗျာ။အေးဒေတတ်တဲ့သူရဲ့ကိုကျင်တရားတွေအခွက်ပေါက်ထတာလည်းဘာမှမရှိတော့ဘူး။ကျင်ညာဟုတ်လားတည်းကအသက်ငယ်ငယ်ရှိသေးတယ်။ကလေးမုံလိမ်ပြောမှဆောလို့မြတ်စွာဘုရားမလိမ်အောင်တင်တာ။ဟုတ်ကဲ့လား။ကလေးတို့လိမ်အောင်မလိမ်အောင်တင်လို့ရတယ်လူကြီးလိမ်ရင်တော့ခက်တာပေါ့နော်။အဲ့တော့ဘုဒ္ဓဘာသာကိုပြောတော့မယ်ဆိုရင်ကိုပြောတဲ့စကားသည်မှန်ရလားဒါမှန်တဲ့စကားပြောအောင်မမှန်ဘူးဆိုတော့မပြောနဲ့မပြောဝဲနေလို့ဒီမြန်တော်အဖြစ်မမှန်တဲ့စကားကိုအမှန်လို့ပြီးတော့ပြောတာဘုဒ္ဓဘာသာမဟုတ်တာကိုဟုတ်လို့ပြောတယ်မရှိတာမရှိပြောတယ်ဒီလိုနဲ့ပုံပြီးတော့ဆိုးတာကဘာလို့ဆိုရင်တရားယုံနေမှာတက်ပြီးတော့မတရားသက်တည်လိုက်တစ်ဖက်သားနဲ့နောက်လို့တဲ့ဘုဒ္ဓဘာသာအဆိုးဆုံးပဲ။ဘုန်းကြီးတွေကြတော့ဘုဒ္ဓဘာသာဘယ်ဟာအဆိုးဆုံးလို့ဆိုရင်တရားတို့တရားမြတ်မရပဲနဲ့ဇံမရပဲနဲ့ဆံရတယ်မဲမရပဲနဲ့မဲရညာဏမဟုတ်ပဲနဲ့ညာဏလို့ပြောရင်တော့အဲ့ဒီဘုန်းကြီးကဘုန်းကြီးကဆုံးဖြတ်သွားတယ်။အရာရှိကကြားတယ်ခေါ့အဲ့ဒီဘုဒ္ဓဘာသာအကြီးဆုံးပြစ်ဘုန်းကြီးတွေဟုတ်ကဲ့ဇံမကူတရားတွေမရဘဲနဲ့ရတယ်လို့လိမ့်ပြီးပြောတဲ့လိမ့်လီမှုသည်ဘုန်းကြီးတွေအတွက်စတုထပါရဇိကလို့ခေါ်တယ်။ယဟန်ဘွားကိုစွန့်လွှတ်ရတဲ့အပါတစ်ခု။အေးဒီလိုမှတော့လိမ့်လီမှုတွေရှင်းခဲ့တော့ဆိုလို့ရှိရင်လိမ့်ပြောတာသိခဲ့တယ်နဲ့ညီညူတာစေတီးရဆက်မှာဆိုရင်ဘာဖြစ်လို့ညူလို့ဆိုအဲ့ဒီခေတ်ကကြီးလိမ့်ပြောတာမှရှိမှာဖြစ်ပိတ်တန်ရှင်းတဲ့ခေကျူဖွေးနေတဲ့ပိတ်ကလေးပေါ်မှာအမဲဆက်ကလေးတစ်ဆက်ချရင်ချင်းမနေဘူးလားကဲအဲ့ဒီအမဲဆက်ဒီလက်သေးစုပ်ပေါ်ချရင်ဘယ်လိုနေလဲအဲခုခေတ်မြေမမျိုးလားအဲ့ဒီလက်သေးစုပ်ဖြစ်နေလို့မမျိုးလားဟုတ်ကဲ့သူကလေကွာလေအလိန်ချင်းတလိန်တလိန်ကိုလိန်ရှုပ်တယ်အဲ့ဒါကြောင့်မို့လို့မြေကမမျိုးတော့ဘူးလို့မျိုးရင်လည်းအုံမျိုးရောမဖြစ်အဲ့ဒါကြောင့်မမျိုးတော့တယ်အဲ့ဒီဘုသာဝါဒဆိုတာလေဘုသာဆိုတာမမှန်မကန်ဝါဒထုတ်ဖို့ပြောတာအဲ့တော့မှန်တာကိုပြောလိုက်ချတဲ့ကြိုင်နဲ့မနုဿဓမ္မလူ့အဖြစ်တရားဆောက်ရှောက်ပြီးသားဖြစ်သွားတယ်မမှန်တာမပြောနဲ့မပြောရုံနဲ့မဟုတ်ဘူးမှန်တာကိုပြောရအောင်မယ်အေးမမှန်တာမပြောဘူးဆိုပြီးပြဿနာနေုံနဲ့မဖြစ်သေးဘူးမှန်တာကိုပြောရမယ်ဟုတ်ကဲ့လားဒါချက်သုံးချက်ပဲနောက်ပိသုဏဝါစာဆိုတာကိုယ့်ကိုယ်တော့ခင်မင်းစေလို့တယ်တစ်ဖက်သားအချစ်ပြပြတော့အောင်လုပ်တယောက်နဲ့တယောက်ချားဝင်ပြီးတော့ဟုတ်လားမိတ်ဆွေနဲ့လည်းနှစ်ယောက်တယောက်နဲ့တယောက်အထင်မြင်နေလွဲသွားအောင်ဝင်ပြီးတော့ဂုဏ်တိုက်တာတတ်ရှုလာအဲ့ဒါပိသုဏဝါစာလို့ခေါ်တယ်နော်အဲ့ဒီပြီဆိုတာချစ်ခင်မှုသူဆိုတာစိတ်သုံးသွားအောင်နာဆိုတာပြုလုပ်ခြင်းစကလုံးတလုံးကအဓိပ္ပာယ်တစ်ခုရှိရှိဥခိမစကလုံးကိုဒီအတူလေးတွေလောက်တာမဟုတ်ရှင်းတော့ကလည်းလောက်တယ်အဲ့ပိတုနာဆိုစကလုံးတော့ဥခိကြီးတွေ UN ဆိုရင် United Nation နဲ့ဟုတ်ကဲ့အဲ့ဒါမျိုးလို့ပဲအခုကြည့်ပိဋ္ဌာရနဲ့ဦးသားရဲ့ချစ်ခင်မှုကိုသူ့ပ ตัวเนี่ยไส้ต้องก็อ๋อนักกรณะปิโลชินปิยะตัวเนี่ยกรณะไอ้นี่สกาตองลงก็นี่ตะลุงสิอยู่ပြီးတော့ปิตุนาလို့အတူကောင်းလို့ထားတာဟာအဲ့ဒီကိုပြောတော့မယ်ဆိုရင်ကိုပြောတဲ့စကားဒီကိုနှစ်ယောက်သားကိုယ်သွားအောင်တမင်ပြောတာမဖြစ်เสีย ပဲဖြစ်စေရုံနဲ့မကဘူးနှစ်ယောက်သားမတည့်ဘူးဆိုရင်တက်အောင်ချားဝယ်ပြီးတော့ဖြန်ပြေးပေးရမယ်စိစံပေးရဖို့မတည့်ရဘူးမခွဲရဘူးနှစ်ဦးအကြမှာဝင်ပြီးတော့တတ်မရှိဘူးမတည့်ရင်တက်အောင်ပဲဟောပေးရမယ်လို့ဆိုတော့ဟုတ်ကဲ့သူရဲ့ဆိုဆိုင်တီကြီးတစ်ခုလုံးကစီလုံးညီညွတ်နေဖို့အမတန်မှအရေးကြီးတယ်စီလုံးညီညွတ်မှုမရှိဘူးပြိုကွဲသွားပြီဆိုရင် ดูโลกเงินจําผู้ยัดไหนมาเตียไหนหมดเนี่ยอะไรจังวะโลปิตุนะวาสาสาอ๋อนึกอีกอึดตึกอะไรกูต้องใจปีกวยเปียงอ๋อลุกถ่าโกช่องช้างพี่တော့เตียเนี่ยเตียญีญุสิษะอ๋อส่งไปได้อ่ะเอาเนี่ยอัจฉินจิตน่ะมาเว้ย တော့ပိုင်းဆိုင်အောင်တဲ့အချက်မနှုတ်တာကမှာအေးထုတ်တူပဲနောက်ကြည့်ထုတ်တာပါဆိုကိုပြောလိုက်တဲ့စကားဒီတစ်ဖက်သားနာကြီးတော့တစ်ဖက်သားမခံနိုင်မရနိုင်ဖြစ်တော့တော့ကထွက်သွားစေအဲ့ဒီစကားမျိုးမပြောရဘူးတဲ့အဲ့ဒီစကားမျိုးပြောဖို့ကြုံလိုက်ရှောင်းလိုက်ရှောင်းပြီးဒီတိုင်းပါဇက်ပိတ်နေရမှာမဟုတ်ဘူးချူတာတဲ့စကားကိုပြော ยาตาวาสานีลาติเกยะเมกูပြောတဲ့စကားကန္နဒုက္ခတစ်ဖက်သားနာချမ်းတာနာမချမ်းတာတဲ့ပြောပြမပြောဟာကိုင်းဝါကိုကျင်နာတဲ့စကားမျိုးကိုပြောဟာဟုတ်ကဲ့ကန္နဒုက္ခပေးမနီယချစ်ွယ်တဲ့စကားမျိုးပြောရမယ်အရင်ကမှာစိတ်ထဲနှလုံးထဲမှာသိထားရမယ်စကားမျိုးပြောရမယ်ကိုပြောတဲ့စကားလုံးဒီတခြားပုဂ္ဂိုလ်က ခန္ဓာပြီးတော့စိတ်ထဲမှာကြည်ညူတာတဲ့စကားမျိုးပဲပြောတာဗလိဗလာပြောခိုင်းတာတော့မဟုတ်ဘူးเนาะမှန်ပါဗျာဘာဝကိုပြောတာကိုပြောတဲ့စကားတစ်ဖက်သားစိတ်ပချမ်းတာတဲ့မှာမျိုးဖြစ်เสียတဏ္ဍာဏံဆိုလိုတာကမဆဲနဲ့ညပြောတာเนาะဉာဏ်ဉာဏ်ဆိုင်ဆိုင်နဲ့ပြောနေမဆဲနဲ့အဲ့ဒါနှုတ်ရဲ့အဖြစ်ပဲမဆဲဘူးချူချူသာသာပြောနေဆိုရင်ဒါမနှုတ်တာဓမ္မကိုကျင့်သုံးရရောက်တယ်
တောင်တံဖက်ပလာပါဆိုတာအကျိုးမဲ့ဖြစ်တဲ့စကားတွေအသုံးမကျတဲ့လူဘဝစီးပွားရေးအတွက်လည်းသုံးကြောင်းပညာရေးအတွက်လည်းသုံးကြောင်းအချိန်လည်းမဟုတ်မှန်လည်းမမှန်ဘူးဆိုတဲ့ဒီလိုစကားမျိုးတွေအကျိုးမဲ့ပိန်ရှင်းတဲ့စကားမျိုးအကျိုးစီးပွားကိုပျက်စီးစေတတ်တဲ့အပြောမျိုးမှန်သမျှရှောင်ပါဆိုတော့ခဏကသုံးပါးကလွင့်ချမ်းတဲ့အပြောတွေနဲ့ပတ်သက်လာရင်မဟုတ်မတန်းတရားတွေရှောင်ပြောနေလို့ပြောတယ်
ကတ္တမပလာပါဖြစ်တယ်။အဲ့ဒါလို့ကိုယ်တဏ္ဍာမှာကိုယ့်ကိုပြန်စစ်ဆေးကြည့်။ဒီကနေ့မနေ့မုန်းလင်းကနေပြီးတော့ညအဲ့ရဝန်ဒီထိငါပါဇက်ကိုအသုံးချပြီးအာရုံလုပ်ခဲ့တယ်။ဒီလေးခုတွေကတန်ရှင်းရအားဆိုတာကိုယ့်ကိုကိုယ်စဉ်းကျင်စဉ်းစားကြည့်လို့တန်ရှင်းပြီဆိုရင်ဝန်တာဖို့ပဲမတန်ရှင်းဘူးဆိုရင်ဆက်လက်ပြီးတော့ကြိုးစားတုံ့တင်တတိထားဖို့အဲ့ဒါဟာမနုဿဓမ္မလူရဲ့အချက်တရားကိုကျင့်တာပါဒီတိုင်းကျင့်ပြီဆိုရင်တကယ်လူပြီးသွားတာပြီးပြီးသွားတာဖြစ်ပါပြီနော်အဲ့နောက်တစ်ခုစိတ်ထဲကတွေးပြီးတဲ့နောက်မှာလူတွေကလက်တွေ့လှုပ်ဆောင်တတ်ကြအဲ့ဒီလက်တွေ့လှုပ်ဆောင်မှုနဲ့ပတ်သက်လာလို့ရှင်သုံးမျိုးတတိထားဖို့လိုတယ်အဲ့ဒီသုံးပြောကတော့ကိုလုံးလိုက်တဲ့အလုံးကြောင့်တစ်ဖက်သားအသက်ဆုံးရှုံးသွားတာမျိုးဖြစ်မှသွားရှိတယ်။ဟုတ်ကဲ့။တစ်ဖက်သားဒီဒုက္ခရောက်ပြီးအသက်ဆုံးရှုံးသွားတယ်။သို့မဟုတ်အနာတရဖြစ်သွားတယ်။ကိုချောင်းကိုလုံးလိုက်တဲ့အလုံးကိုအကြောင်းပြုပြီးတော့တစ်ဖက်သားဒီအနာတရဖြစ်သွားတယ်။သို့မဟုတ်တစ်ဖက်သားဒီအသက်ရှင်တန်ခွင့်မရဘဲနဲ့ဘဝတစ်ခုဆုံးသက်သွားအနာဒီပါဒကအဲ့ဒါတွေမဖြစ်เสียရဘူးတဲ့ခုချောင်းအသက်တက်ခုမှမတည်เสียရဘူးချင်းလေးဒီဘိုးတွေကစားပြီ ပသိစေယုံနဲ့မကဘူးကျမ်းတော်ရေကယ်သူများတဲ့မတတ်ပါဘူးလို့ပြောကြပါဏာတိပဒါရှောင်ပါတယ်လို့ပြောသို့တော့ကိုယ်လာထိရင်တော့မခံဘူးဆိုတဲ့လူတွေကကြာခိုင်တော့တော်တော်များဟုတ်လားသူများကတော့ကိုယ်ကမလုပ်ဘူးပေါ့ကိုယ်လာလုပ်ရင်တော့ပြန်ချမယ်ဆိုတဲ့လူကများတယ်ကိုယ်ကိုယ်ကိုကာကွယ်ဖို့ဆိုတဲ့နာမည်နဲ့တက်ပြီးတော့လက်နဲ့ကြိမ်ပါလေထားတော့များများဟုတ်လားနာမည်ရတဲ့ကိုယ်ကိုကာကွယ်ဖို့လေအဲ့ဒါလို့ထားလိုက်ရှင်အဲ့ဒါပါဏာတိပတ္တလုံသလားဆိုလုံးဟုတ်အဲ့ဒါပါဏာတိပတ္တရဲ့မြတ်စွာဘုရားအတိတ်တွေပါတော့နေသူများအသက်သက်ချင်းမှရှောင်းလေဆိုတဲ့နောက်မှာဘာပါတော့ဆိုရင်နိခိတဓာတော်နိခိတသတ္တောသူများကိုရိုက်ဖို့နှက်ဖို့တတ်ဖို့ချက်ဖို့ဆိုရင်လက်နဲ့ကိုကိုယ်စီမံထားအဲ့ဒါကမှတော့ဒီစီဒီအလုပ်တွေလုပ်အောင်မှရှက်တယ်များတဲ့တတ်တဲ့ဆန္ဒမျိုးပါကိုယ်စိတ်ကမတတ်မလုပ်ဘူးတရားပန်တော့လေမတတ်ရုံနဲ့မဟုတ်သနာနေတယ်အဲ့ဒီကအဘပါဏဘုဒ္ဓမိတ္တဒုက္ခပိတ္တဝါတွေကိုချိုးစီးပွားအငြင်းနဲ့လိုလားနေတယ်တပ်ဖို့ဘရောမှာဖြစ်နိုင်မေတ္တာနဲ့ကရုဏာနဲ့နေတာနော်ခတ္တနောစီဝိတာဟေတုပိတဲ့ကိုယ်အသက်အတွက်တောင်မှပဲသူများကမတတ်ဘူးတဲ့ဒီပြင်အတွက်တော့အသာထားကိုယ်အသေးခံရင်ခံမယ်သူတော့မတတ်ဘူးအဲ့ဒါမှပါဏတိပန္တလုံးတယ်လို့ပြောရမယ်နော်နောဇုမလုံးနေဘုရားတို့ဒီကသွားတော့တခါတယောက်ကဆုံးသာပဲသူကားပေါ်တက်ထိုင်လိုက်တော့သူကဒက်စဘုတ်ကဣတားလေးကိုဖွင့်လိုက်တော့အဲ့ဒီကနေပြီး6ခန်းနဲ့ဆိုပြီး6လုံးပြည့်ရဲ့ဘုန်းကြီးရှေ့ကျတာဘုန်းကြီးဆိုတော့6လုံးပြည့်မြင်လိုက်တော့သူကအားလာတော့ဘုံဘုံနဲ့တပည့်တော်တို့အဲ့ဒီကတော့ထားတယ်တဲ့ကိုကိုကာဝယ်ဖို့တယ်ဟုတ်လားအဲ့ဒီလိုဟာလည်းရှိသေးတယ်လေအဲ့ဘယ်ပါဏာတိပါဒဝိရမဏိသိက္ခာပဒသမာရိယာမိတော့ဆိုတယ်ကိုကိုကာဝယ်တော့တော့စဉ်းစားနေလို့လေဆိုရင်ပါဏာတိပါဒမလုံးသေးဘူးလေတုံ့မကိုလာလို့ရင်လုံးမယ်ဆိုတဲ့လူကအများနဲ့ရခိုင်တော့ဟုတ်ကဲ့ဒီကိုလုံးလည်းမလုံးဘူးဆိုတဲ့လူကမှပါဏာတိပါဒလုံးနာတယ်အဲ့ဆိုဘုရားကအဲ့တည်းခေါ်တယ်ဘုရားဟောတဲ့၅ပါးတိလာကတချို့ပုံမဆဆအောင်ပြီ၅ပါးတိလာအဲ့ဒီပါဏတိပါဒဆိုတာဉာဏ်နဲ့တတ်ချင်းမှရှောင်းယုံနေမဟုတ်ဘူးသတ်ဆရာတဲ့နဲ့ကိုယ်စီမမထားဘူးဒီလိုမျိုးရှက်တယ်ရှက်တယ်ဆိုတာထိအောင်ကိုလာတာလေရှက်ယုံနေမကဘူးအလုံးကိုတနာတယ်ကျိုးစီပါ့ကိုလိုလားတယ်ဟောဒီစိတ်တွေနဲ့နေရမှာလို့ဆိုသူရမြားတော်ဖြင့်ကိုယ့်ကိုယ်ကာဝယ်ဖို့ပဲစဉ်းစားတာပဲလေကိုယ့်ကိုယ်ကာဝယ်တယ်ဆိုရင်ငါတော့သက်ရှင်နေတယ်သူတော့သေးသေးစွာမျိုးဖြစ်နေဘူးလား selfish တကယ်ကိုတကူကောင်းဆန်တယ်လို့ပြောနေကြတာကလူတွေတကူကောင်းဆန်တကူကောင်းဆန်တဲ့အတွေ့နဲ့တွေ့ရင်အဲ့လိုဖြစ်မှာအချင်းများကလို့ရှိရင်သူတို့တကူဖြစ်တဲ့တန်ကြီးချင်းတွေအဲ့တော့ကိုယ်ချင်ကြပြီးမှကြောက်တာဟုတ်ကဲ့ချင်တိုင်းမှကြောက်တခြားနေနဲ့ရောမရဘူးလားမတက်ခဲနဲ့ချင်မကိုင်းအောင်နေလို့မရဘူးလားဒါလားပဲအေးလူတွေကချင်တယ်ဒါတွေရှင်းပြလိုက်ပြီးတော့မယ်လို့တော့မှမပြီးဟုတ်လားဒီချင်တဲ့နောက်ချင်ပေါ့ပါတတ်တဲ့နေနဲ့မဖြေရှင်းရဘူးတဲ့ဖရဲတရားတော်နဲ့တော့ခိုက်ရသော်ဘုရားကအဲ့ဒီနေနဲ့ဖြည့်ရှင်းဘရောမများခုခဲ့ရလားမရဘူးတတ်တဲ့ဖြတ်တဲ့နေဒီကောင်တက်လိုက်နောက်တော့ဟောဒီဆေးပေါ်နောက်ဆေးကျတော့နောက်ချင်ကြဒီဒီဆေးပြီးနေတာဟုတ်လားအချို့ချင်ကဂျံပိုလဲတော့မရကြတော့ဖြစ်တာပြောတော်ပြီလေဆေးပြီးသွားတယ်ဆိုတာရှိသေးတာဟုတ်ပြန်ရလို့ဖြစ်ဖြစ်လူတွေရဲ့အတွေးနဲ့လောက်ကန်နေတာလို့မှချစ်ရှင်းပြရမယ်သူတွေကစိုးရိမ်တဲ့စိတ်စိုးရိမ်တဲ့ကြီးနဲ့အမျိုးတွေကိုမဟုတ်တဲ့နိလန်းနေတဲ့ဖြည့်ရှင်းလို့ရှိရင်အဲ့ဒါမဟုတ်တာတွေပဲဖြစ်တယ်ဒီဘက်ကနေဖြည့်စင်တာရင်ဒီလိုပဲတွေးပြီးမှဟုတ်ကဲ့ ေကောင်းပြီပါဏတိပါဒအထေတာကာလသာသူများရဲ့ပစ္စည်းကိုမပေးတဲ့ပစ္စည်းကိုမယူတာမယူတာဆိုတာမခိုးတာမဝက်တာမတိုက်တာညာပြီးယူတာလိမ်ပြီးယူတာဆိုအကုန်လုံးဒီထက်မှပါအထေတာဒါနဆိုအလေးခိုးတာလို့ချီးဟုတ်လားအချိန်ခိုးတာလို့အကုန်လုံးပေါ့ဒီထက်မှအကုန်ပါအထေတာဒါနဆိုဒီအောင်ယူတာအဲ့တဲ့ယူတာစုံပဲပေါ့လေးခိုးယူတာအဲ့ဒါလေးဟာအကောင်အထေတာအထေတာဒါနရှောင်ရမယ်တဲ့မရှောင်လို့ရှိရင်ကိုတိလက်ရောက်လုပ်တဲ့အလုပ်တစ်ခုအမစင်ချေဘူးနောက်တစ်ခုကတော့တာမိတ်ဥပ္ပိစ္ဆာဆရာပေါ့ဘာပေါ်နဲ့ပတ်သက်ပြီးလူလောကသူတွေမှာနေကြတဲ့ပုဂ္ဂိုလ်တွေဟာဒီကာမိတ်ဥပ္ပိစ္ဆာဆရာနဲ့ပတ်သက်ပြီးရှောင်ရှားချတာအားလုံးကောင်းလိုက်တဲ့အခါကျတော့ဒီလူလောကသူတွေထဲမှာဟောဒီကိုချင်းတရားတွေနဲ့ပြည့်စုံပြီးတော့နေမယ်ဆိုလို့ရှိရင်အကွယ်ဆိုတဲ့ရက်ွက်ထဲမှာအနှောင်းသားရတဲ့ရက်ွက်အေးချမ်းတဲ့ရက်ွက်မြို့ဆိုရင်လည်းမြို့ထဲမှာအနှောင်းအေးချမ်းတဲ့မြို့နိုင်ငံဆိုရင်လည်းတကယ်နိုင်ငံမှာအေးချမ်းတဲ့နိုင်ငံကဘာဆိုရင်လည်းအေးချမ်းတဲ့ကဘာကြီးမဖြစ်ပေဘူးအဲဒီကုသကမ္မပဋ္ဌာန်းတရားလို့မနုဿဓမ္မလူအချက်တရားကိုပြည့်ပြည့်ဝဝချက်သုံးငယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကအသက်နဲ့ရှည်တယ်ဘုဒ္ဓဘုရားအသက်ရှည်တယ်ဆိုစဉ်းစားကြည့်ပြီးဖြချမ်းသာနေကြမှာကိုစိတ်ညစ်စရာမှမရှိပဲစိတ်ညစ်စရာတွေပေါ်ရင်ဟောအချမ်းသာတာနော်လူတွေကတွေးတာဒီခုနကခြင်းနဲ့ပြောအောင်ဒီခြင်းလေးမွေးလာလို့ရှင်တို့ကြိုက်ပြီးတော့ဒုက္ခတွေရောက်နိုင်မယ်လို့ပြောလိုက်လို့ရှင်ဟာခြင်းတွေကတတိပေါ်ပေါ်မှုလုံးဘလို့ရှိတယ်ဒါတွေပေါက်လာလို့ရှင်လူတွေပဲအကုန်လုံးခြီးသွားတော့မယ်ပုံစံမျိုးစဉ်းစားတာကိုစိတ်ဓာတ်ဖြစ်ဘူးသူ့အတူတဘာဝတရားဆိုတာဒီတိုင်းနဲ့ဟုတ်ကဲ့အဲ့တော့ဒီမနုဿဓမ္မဆိုတဲ့လူရဲ့ခြင်းဝတရားနဲ့ပြည်ပြည်ဝဝနေလို့အသက်တရားမပြည့်မချင်းမသေးတဲ့ပါဠိတရားလူမျိုးတစ်မျိုးဆိုရှင်းမှာပေါ်တယ်ဘုရားအလုံးကြောင့်ကြားလိုက်တယ်ဘုရားမြတ်စွာမပွင့်ခင်ကဘုရှင်းလုံးအဲ့ဒီရွာလေးတရားဓမ္မပါဠိရွာလို့ခေါ်တယ်ဓမ္မပါဠိဆိုတာတရားကိုစောင့်တဲ့ရွာလို့ပြောတယ်နော်တရားဆိုတာဒီပြည့်တရားမဟုတ်ဘူးခုပြောခဲ့တဲ့ဆယ်ခုအဲ့ဒီရွာကလူတွေကသူများတဲ့မတတ်ဘူးသူများဥစ္စာမခိုးဘူးဘယ်လိုကိစ္စတွေမှာအဒိမှုတွေပဲမရှိဘူးအဲ့ဒီရွာဟုတ်တယ်သိဉာဏ်ဉာဏ်နဲ့ခန္ဓာရောတရားနဲ့တရားလိန်ပြောတာမရှိဘူးခုံတိုက်တာမရှိဘူးဆဲကြအေးချအကြက်ထဲမှာမရှိဘူးဟောဘောင်းတဲ့ဉာဏ်တရားတွေရှောက်ပြောတာမရှိဘူးလေနှုတ်နဲ့သိတဲ့အနေနဲ့ခုနအဲ့ဒီလူတွေကတန်ရှင်းကြတယ်သူများပစ္စည်းမတရားလိုချင်တာလို့မုံတီးတာလို့မရှိကြဘူးအမြင်ပါတာလို့မရှိကြဘူးဒီတရားဆယ်ပါးကိုပြည့်ပြည့်ဝဝ generation တစ်ခုတည်းတစ်ဆက်တည်းမကဘူးဆွေစဉ်မျိုးဆက်80ချီအောင်ကျင့်အဲ့ဒီအတိုင်းလိုက်တာကျင့်တယ်ကျင့်သုံးတယ်အဲ့ဒီရွာလူတွေကအသက်တရားမပြည့်တဲ့သူကြောက်အောင်တည်ဒီနေ့ဂျေဝေသွားကြည့်လိုက်လို့ရှင်အသက်တရားမပြည့်တဲ့လူတွေသေးတာလားပြည့်သွားတဲ့လူတွေသေးတာ။အဲဒီဓမ္မပါဒအကျော်အတူတူအတော့အာဩစရာတော့ကောင်းပြီနော်။အဲဒီကုသကမ္မပဋ္ဌာန်းရဲ့ဆယ်ပါးမနုဿဓမ္မလူကျင့်ရမယ့်တရားကိုပြည့်ပြည့်ဝဝကျင့်။အစတည်းမဟုတ်ဘူးသူတို့ဆွေ80မျိုး80ကျင့်။ဒါကြောင့်မလို့ဓမ္မပါဠိရောအလို့ခေါ်ဟုတ်ရက်ွက်ကြီးကိုဓမ္မပါဠိရက်ွက်ကြီးဖြစ်ပြောင်းလိုက်မှာကောင်းမှာဟုတ်ပါဘူးအဲ့ဒီပါအဲ့ဒီရွာလေးကလူတွေကအတော်အဝဇံကောင်းတယ်သူကအဲ့ဒီရွာရဲ့အချီးကဲကျက်သားကသူကဖျားလာဓမ္မပါဠိသရုပ်သားတစ်ခုနာမည်ပေးသူ့တက်ကတူလှောက်လိုက်ပညာတင်မှုဒီကနေ့အခြေအနေနဲ့ပြောမယ်ဆိုရင်တက္ကသိုလ်ဆိုတာသူ့ရဲ့နာမည်ပဲပါကစ္စတန်နိုင်ငံထဲမှာရှိတက္ကစီလာဆိုတဲ့မြို့အဲ့ဒီမြို့မှာရှင်းတော်ပညာရဲ့တော်တော်ဆုံးအောင်သင်ကြားပေးလို့အဲ့ဒီကိုတွတ်တာကတက္ကသိုလ်ပြည်ပညာသင်သွားတယ်လို့ပြောတာနော် သူ့ဘေးကငွေတစ်ထောင်ပေးပြီးတော့အဲ့ဒီကိုထွက်လိုက်တာပြောင်းတဲ့အခါစာကြိုးစားတော့သူကဆရာရဲ့လက်ထောက်ဆင်ဟာဖြစ်တယ်တနေ့ကျတော့အဲ့ဒီတက်ကတူကဒိတမောဘောကဆရာကြီးရဲ့သားကြီးဒီမကောင်းတဲ့အနေနဲ့ဖြစ်ပြီးတော့ဆုံးသွားပြီနည်းနည်းရွယ်ရွယ်နဲ့ဆုံးသွားတော့သူ့ရဲ့သမဏကိစ္စဆောင်ရရင်ပေါ့ငိုကြယူကြတောင်းသားတွေကလည်းဝိုင်းဝန်းဆောင်ရက်အလုံးကြောင့်သားတွေကလည်းစိတ်မကောင်းကြပေါ့အဲ့ဒီတဲမှာတယောက်ထဲထိုင်တွေးနေတယ်ဘယ်လိုလဲဆိုရင်ဓမ္မပါဒတယောက်ထဲထိုင်တွေးသူ့ခေါင်းထဲမှာအဖြေရှာလို့မရကြီးအိမ်ပဲဘလုတ်တရားမယုံဘူးသူကဒီလူငယ်ငယ်နဲ့တည်တယ်ဆိုတော့သူမယုံဘူးသူတို့စီမှာငယ်ငယ်နဲ့တည်တယ်လို့ဆိုရှိကုန်ရှိကြားကြားဘူးလေအဲ့တော့ဒီလူငယ်ငယ်လေးနဲ့တည်တယ်ဆိုတော့မဖြစ်နိုင်ဘူးမဖြစ်လို့တရားမှာလည်းတည်ကုန်တရားဘူးအဲ့ဒီအတွင်းနဲ့နေတော့ကျောင်းသားတွေကနေပြီးတော့သူ့မိတ်ကအနည်းမတွင်းတော့ဟာဆက်စိတ်ထဲမှာထူးဆန်းတယ်ကွာ။ဆရာကြီးသာတည်တော့လို့မယုံဘူး။ယုံနိုင်ဘူး။အာလူမျိုးသူဆိုတာတည်နေဦးပဲအနိစ္စသင်္ခါရတရားပဲတည်မှာပေါ့လို့ဆိုတာဟာဟုတ်တယ်။တည်တာတော့ဟုတ်တာပေါ့။ဒါပေမဲ့ဒီအရွယ်မတည်ရဘူးသူက။လူသားတွေလည်းဒီအရွယ်တည်တယ်ဆိုတာသူမကြားဘူး။အဲ့ဒါပြင်းမင်းတို့စီမှာမတည်ဘူးလားဆိုတို့စီမှာဘယ်တော့မှမတည်ဘူးတဲ့တက်တရားကြော်ွားယူပဲတည်တယ်တက်တရားကျွန်းတည်တယ်ကလေးဆိုတာမရှိဘူးခုခေတ်လူသိပ်ပန်နေတယ်စင်းွားနေတယ်ဟောလာချင်းရားနေပါနေလို့ဘာမှလုပ်တာမရှိပါဘူးတရားအားထုတ်တာနဲ့ဟောလာတရားဓမ္မကိုချက်တော့အရေးကြီးတာကိုမလုပ်ရတဲ့အရေးမကြီးတာတွေလောက်လို့ရှိရင်လူတွေကဖြည့်ရှင်းလို့မရဘူးအဲ့အဲ့တော့ပြောတော့ဆရာကြီးကြားပါဆရာကြီးကနေပြီးထူးထူးဆန်းဆန်းနေစားမအောင်မင်းတို့ရွာမှာလူငယ်လူရွယ်တွေမတည်ဘူးဆိုတော့ဟုတ်ခုလည်းမတည်ဘူးအရင်ကလည်းမတည်ဘူးကျွန်တော်လည်းတမိုင်းမှတ်တမ်းကိုရှိလို့ရှိသူတို့နိုင်မှာသူတို့ရွာမှာဆိုရင်ဒီငယ်ငယ်နဲ့တည်တယ်ဆိုတာမှတ်တမ်းတရားမှမရှိဘူးပါကြည့်လိုက်သင်ကြိုင်းသွားကြည့်လိုက်အသက်တရားကျော်ရင်းကြီးပဲကုန်တည်တဲ့လူတွေကဟုတ်ကဲ့တဲ့တရားအောင်တည်တဲ့လူတယောက်မှမရှိဘူးဆိုတော့ဆရာကြီးကဒီလိုဆိုရင်တထူးဆန်းတယ်ကွာမသွားချီချင်ဘယ်လိုရောငါသွားဆုံးလမ်းအောင်အဲဘာခီးသွားနေတဲ့အတွက်မင်းကျောင်းသားတွေကိုစာသင်ပေးလိုက်ပါဤပြီးအုပ်ချုပ်လိုက်ပါငါသွားလိုက်အောင်မဆိုဆရာကြီးကသေယုံလေးတည်းရောလူရိုးရောင်ဆောင်ပြီးအဲ့ထက်ထက်ထက်ပြီးတော့ဒိသံမေးပြီးတော့အဲဓမ္မပါဏာယောခေးထွက်သွားဓမ္မပါဏာယောကအိန္ဒိယနိုင်ငံဗာရာဏစီကတိတိုင်းမှာရှိအဲ့ဒီယောပဲရောက်သွားတဲ့အခါကျတော့ဓမ္မပါဏာယောဆိုတာဒီယောလာတော့ဟာဟုတ်ပါတယ်ဒါဖြင့်သူကတက္ကသိုလ်ဟာတာနာဓမ္မပါဏာရဲ့ဆရာဖြစ်ပါတယ်သူ့မိဘအိမ်ပဲမှာလဲလို့မေးတော့အားလုံးကဇောကလူတွေတဲပြီးအဲ့ဝချေကြတယ်အဲ့ဒီဆရာကြီးကိုခေါ်သွားပြီးမင်းရင်ရောက်လိုက်ဖို့တဲ့အိမ်ကြီးအိမ်သားတွေကလည်းခေယူကျူဆိုလို့လုံးပြလုံးထိုင်တာတွေလုပ်နေရထိုင်နေပြီးပြပြသလဲပေါ့အဲ့နေလာတယ်ဓမ္မပါဠိရဲ့ဆရာကြီးလာတဲ့ဆိုပြီးတော့ပြပြမှန်မှန်ဝုပြုတ်ကြတယ်အဲ့လိုဝုပါပြုတ်ပြီးတော့အပန်းမှာဖြီးပြီးဓမ္မပါဠိအဖေနဲ့ဆရာကြီးနဲ့နှစ်ယောက်ထဲအေးချမ်းချမ်းထိုင်နေရင်ကနေပြီးတော့သူကပါပြောဆရာကြီးကပါပြောဒီတရားနဲ့ခမယတာဓမ္မပါဏာစာအမတန်တော်ပါလေသူလက်ထောက်ဆရာအနေနဲ့ကျွန်တော်ရှိပါအတော်လေးအဲ့လိုများပြောအောင်မစိတ်မကောင်းဘူးများတဲ့တနေ့ကမတော်တဲ့စဖြစ်ပြီးသူဆုံးသွားပြီဗျာအဲ့ဒီကလေးကအမတန်တော်တဲ့ကလေးဆုံးသွားလို့ကျွန်တော်လည်းယူတော့မရအခုလာပြီးတော့ပြောတာဆိုတော့သူ့ဖေကလက်ခုပ်လက်ဝါးတီးပြီးရရီလိုက်တာလေဟာဟာဟာဟာဆရာကြီးကိုလက်မှာသူသာတည်တယ်လို့ပြောတာကိုသူကရီရတယ်ဆိုတော့စိတ်ဖောက်ပြန်သွားတော့အောက်မိတ်ဘောပထမအမဘာလာဖေကလက်ခုပ်လက်ဝါးတီးပြီးရရီလိုက်တာဟာဟာဟာဆရာကြီးခင်ဗျလိန်တာကိုမဖြစ်နိုင်ဘူးကျွန်တော်သာဘယ်တိတယ်မှမတည်ဘူးလို့အကမြမယုံမရှိနဲ့ဟောဒီမှာအယိုးတောင်ကျုပ်ယူလာခဲ့တယ်ဆိုပြီးအယိုးလေးထုတ်ပေး ဘာပြောပြောခင်ဗျာဒီအယိုးကဘယ်ကောက်လာတဲ့အယိုးမှမသိဘူးကျုပ်သားအယိုးတော့လုံးဝမဖြစ်နိုင်ဘူးသူကပြောလို့မရဘူးလေမယုံအဲ့ဒါကိုဆရာကြီးနဲ့ဓမ္မပါဠိအဖေတို့စကားပြောပြီးဓမ္မဟာဖြစ်နေတာကိုအဲ့ဒါအိမ်တွေအိမ်သားတွေမိသားစုတွေကအနားရောက်လာပြီးမပြောတာတော့မပြောတာဓမ္မပါဠိဆုံးလို့လေဆိုဝိုင်းရီကြပြန်ရောက်လေအဲ့ဒီမှာဆရာကြီးဒုက္ခကိုရောက်ဟုတ်ကဲ့အဲ့တော့ဖြစ်အောင်လို့သူတို့ကသိချာလို့ပေါ့သူတို့မှအေးတယ်ဆိုတော့ဘလို့ဖြစ်နေမှာအဲ့ဒါနဲ့ဆရာကြီးကနောက်ပိုင်းတော့ short သွားဒီလိုဆိုရင်နေလမ်းမှာဘုရားတို့စီမှာဒီရွယ်တွေမတည်ဘူးလားမသိဘူးဘယ်တော့မှမတည်ဘူးတမိုင်းမရှိဘူးကျွန်တော်တို့စီမှာတည်တဲ့တမိုင်းမရှိခဲ့ဘူးအဲ့ဒါဒီလိုမတည်တာတော့ဆိုတော့ကျွန်တော်စီကလူတွေကမနုဿဓမ္မဆိုတရားအခိုင်အမာจิตသုံးတာပြတာမမအောင်ပြီဒီကျွန်တော်ကိုသူတို့ take confidence ရှိဟုတ်ကဲ့ဆရာကြီးကဆရာကြီးကိုအဲ့ဒီဓမ္မပါဠိအပြင်ကပြောတော့ဆိုဓမ္မစရမနာမူတကနာမပါပါဏိကမ္မာနိပရိဝိဇယမအနဝေဇံပရိဝိဇေမူတကံတတမာဟိအမန္တရဏမိယေဓမ္မစရမတရားကိုအပြည့်အဝကျင့်သုံးနေထိုင်ကြပါလေကျွန်တော်တို့ဒီတရားအနုဿဓမ္မလို့ခေါ်တဲ့ကုသကမ္မပရတရားအပြည့်အဝချက်သုံးကြတာ။နာမုဒ္ဒဗနာမဘယ်တော့မှလည်းလိမ်မပြောကြပါကျွန်တော်တို့ကဘယ်တော့မှလိမ်မမလိမ်ဘူးတဲ့။သဗ္ဗတိကမ္မနိပရိဝေဇယမအကုသိုလ်အလုပ်ဒီမှန်သမျှလည်းရှောင်ကျဉ်ကြပါရဲ့။အနာဝရရိယံတပံနရိယံတပံမသူရောဇဉ်တို့ရဲ့လုံငန်းမှန်သမျှကိုလည်းပရိဝေဇေဟုရှောင်ကျဉ်ကြပါရဲ့။သတ္တဝါတို့ကြောင့်အမှန်ကျွန်ုပ်တို့ဤကုလီမျိုးတိုင်းတခါတည်းအသက်120ပြည့်သေးတဲ့ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေဟာနတ်မယေရေမတည်ကြပါဟု၍အဝဆအကောင်းစွာမတည်ကြောကြခဲ့ပါမည်တည်းသာသာသာသာတည်မှုတွေကျွန်တော်တို့စီကဟုတ်တာမဟုတ်ဘူးလေကျွန်တော်တို့တရားအပြည့်အဝရှင်းထုတ်တယ်အဲဒါကြောင့်အသက်120မပြည့်မတည်ဘူးလေပြောလို့ရှိမှာဟုတ်ကဲ့120ကျောင်းမှတည်ကြတာသူ့ကိုကဘာပါတဲ့ရှိတဲ့ဦးနဲ့112နှစ်တခြားမှာဟုတ်အဲ့ဒါမတည်ဘူးလေသူကဘာလို့တော့မတည်တာလဲမတည်ခြင်းကြောင့်ကခုနကတရားတွေကျင့်လို့ပဲဒါရင်းလားဆိုတော့သူတို့ရောကထူးခြားချက်တွေဘာတွေထူးခြားချက်တွေရှိလို့ရှိသူတို့ရောသူနာမဓမ္မအတ္တံတတင်းစာသူတော်ကောင်းတွေကခေါ်တဲ့တရားပဲဖြစ်ဖြစ်ဘသူတော်တွေခေါ်တဲ့တရားပဲဖြစ်ဖြစ်တရားဆိုရင်မာပဲဖြစ်ဖြစ်နားထောင်လိုက်တယ်ဘသူကလာပြီးတော့ပြောပြောဘေးဘာသာကလာဟောဟောနားထောင်လိုက်တယ်เนาะနားထောင်ပြီးတဲ့အခါကျတော့မလုပ်နားထောင်ပြီးတဲ့အခါကျနတ်သာတိဓမ္မရောစရာနတ်သာတိအတ္တံဓမ္မရောစရာမှာသူတော်မောသူယုတ်ဒီတရားတွေကိုတော့လက်မခံဘူးဣတေဝအတ္တန္တိဒောသဟမတန္တိဒီမှာလည်းသူတော်ဆုံးပါလိုက်တယ်သူတို့ပြောတာနဲ့ညင်းပြီးတော့မနေဘူးအညင်းမပွားခြင်းဘူးပေါ့သူကပြောပြောနားတော့ထောင်လိုက်ဘာမှဆိုင်လက်ခံဘူးတဲ့နော်ဒောသဟမတန္တိသူတော်ကောင်းနေလို့မဆုံးဘူးအဲကြောင့်မို့သူတို့ရဲ့ဒီမျိုးတွေတွေမှာအသက်120မပြည့်မသေးပါဘူးလေဒီအချက်ကလည်းထူးခြားတဲ့အချက်တစ်ခုပါနောက်တစ်ခုကအဲ့ဒီဓမ္မပါဠိရွာကလူတွေကအနာကောင်းလို့ပြုကြဓမ္မကြီးကလူတွေလို့ပေါ့အလူတော့လူကြအဲ့ဒီအလူလူတဲ့အခါမှာသူ့မှာအကြီးချင်း၃ရက်ပြည့်စုံအောင်လုပ်ရှိစိတ်နေစိတ်ခံကောင်းဘလို့ကောင်းတော့ဩဝိဝါဒနာသုမနာဘဝမှာမလူခင်ကလည်းဝန်သာတိကြတယ်တဏ္ဍိဝေအတ္တမနာဘဝမှာလူနေတဲ့အချိန်မှလည်းပဲသိဝန်သာနေကြတယ်ဓတဝပိတန္တုတ္တပါမပစ္စာလူပြီးတဲ့နောက်လည်းမှားတယ်လို့စိတ်ထဲမှာမထင်ဘူးလေဟောအဲ့ဒါလည်းအသက်ရှိခြင်းအကြောင်းတစ်ခုလေနော်လူပြီးမှအော်ငါသူမိတ်တယ်မှားတာလည်းရှင်အသက်တူတတ်တယ်ဟောဟုတ်ကဲ့
ဘန္ဓုကင်ကလည်းဝန်တာနေတာလှူနေတဲ့အချိန်လည်းဝန်တာလှူပြီးတဲ့အချိန်လည်းဒီအလှနဲ့ပတ်သက်ပြီးမှားတယ်လို့တောင်းတမရဘူးသုံးပိုင်းစလုံးဟာသူကဒီအလှနဲ့ပတ်သက်ပြီးစိတ်ထဲမှာကျဉ်းနဲ့နေတယ်အဲကြောင့်မလို့သူတို့ရွာတို့ကသက်ရှိလာပါတယ်ဟောနောက်တစ်ခုသူတို့ရွာကလူတွေကအဲ့ဒါတွေမကဘူးသူတို့ရွာမှာအလှကပုဂ္ဂိုလ်တွေရောက်လာသမဏေသမယံဇမတိသအတိကေဝနိဗ္ဗကေယာသနကေတဏိတိဆင်းရဲတဲ့လူတွေပဲဖြစ်ဖြစ်ခြင်းတရားကောင်းတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ခီးသွားတွေတောင်းတဲ့ပုဂ္ဂိုလ်တွေအာလုံကိုအနိနပဏိနအဘိတ္တပယမှာအစာစာတွေကျွေးကြတယ်၊ငွေးကြတယ်၊ရဲ့ရောတယ်ဘယ်သူလားလားအဲ့ဒါကျွေးထုတ်လိုက်ကြဟုတ်ကဲ့တရားလုံးကအမတန်မှ generosity ကြီးကြီးရောရောနဲ့ပြုကြတယ်ထာကြောင့်မို့သူတို့ရွာလူတွေမသေးတာတဲ့ငယ်ငယ်နဲ့မသေးတာဒါနဲ့အသက်ရှင်ခြင်းအကြောင်းပဲသူတွေကအသက်ရှင်ခြင်းအကြောင်းဆိုရင်တော်နစ်ပဲအောင်ပြနေကြတယ်ဟုတ်လားအကြည့်ရင်လည်းစိတ်ကောင်းမကောင်းရှိတယ်လို့ထင်တယ်စိတ်ကောင်းမကောင်းပဲတောင်းနေတာနော်အကျင့်ကောင်းတော့တဲတောင်းခဲ့တယ်စိတ်ကောင်းလေးရှိပေးသမ်းပါနော်စိတ်ကောင်းမကောင်းရှိပေးသမ်းအဲ့တော့ဓမ္မပါဠိရွာသူရဲ့စိတ်ကောင်းဝါကောင်းရှိလို့တက်ရှိတာမဟုတ်ဘူးကိုချင်းတရားကောင်းလို့တက်ရှိတာဒါနဲ့တက်ရှိခြင်းအကြောင်းတစ်ခုတည်းနောက်ဒါလည်းမကဘူးဓမ္မပါဠိရွာမှာဘာပြဿနာမှမရှိဘူးဘာကြောင့်လို့ဆိုရင်အဲ့ဒီမိသားစုတွေပြဿနာမရှိကြဘူးဘယေသပရိယာနာတေကမမအမေသပရိယာနာတေကမန္တိတိနောင်းတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ရှိအနည်းငယ်တွေကလည်းကိုယ့်ရောက်ပြတော်ပြီးတော့ဖောက်ပြတာမရှိဘူး။ယောက်ျားတွေကလည်းဇနီးတွေကြော်ပြီးဖောက်ပြတာမရှိဘူးလို့ရှိတယ်။အလုံးစုံလူတွေကရိုးသားဖြောင်းမှကြတယ်။အညာတရတာယံဇမစရိယံဆိုတာပါ။အနိပတ်တယ်လို့ရှိရင်အလုံးစုံအချင်းကောင်းတဲ့လူတွေတဲ့ဓမ္မပဏာရောတွေ။အင်းတော်ရင်းဖောက်ပြမှုမရှိတာလည်းအသက်ရှိခြင်းကြောင့်အိနာရင်ပေါက်ပြန်နေတဲ့ပုဂ္ဂိုလ်တယောက်ဘလောက်ဗီတာမင်ဆေးတွေပါလဲတောက်နေနေသက်တနာတက်နေမှာသက်တနာတက်စိတ်ချမ်းသာမှုဘလို့ရှိစိတ်ချမ်းသာမှုမရှိဘလို့လို့ပြီးတော့အသက်ရှိရှိအရှင်တို့အိနာရင်ပေါက်ပြန်ရက်တွေတောက်ပါလို့တောက်ရှုပ်ရှက်ခတ်ဟုတ်လားဒီကလေးကနော်အဲ့တော့ကြည့်ဒီဓမ္မပါဠိရွာလို့ရဒီလိုအိနာရင်ပေါက်ပြန်တယ်ဒီမရှိဘူးတဲ့ဒါကြောင့်မလို့သူတို့အသက်ရှိတယ်အလူတွေချင်းရတဲ့တရားတွေဒီအခြေခံချင်းတွေအမတန်မှအရေးကြီးတယ်ဟုတ်ကဲ့အနိစ္စဒုက္ခအနတ္တနဲ့လောကီယုံနဲ့မရသေးဘူးအဲ့ဒါနိဗ္ဗာန်ရောက်ဖို့တော့ဟုတ်တယ်ပေါ့နော်အော်နောက်တစ်ခုကြည့်အောင်သူတို့ရောအလူတွေထူးခြားချက်တွေပါလိမ့်ရှိတယ်ဓမ္မပါဠိရောမှာနေကြတဲ့အမျိုးသမီးတွေအလွန်ကိုချင်းတရားကောင်းတဲ့အမျိုးသမီးတွေကိုချင်းတရားကောင်းတဲ့အမျိုးသမီးတွေရဲ့ကောင်းနေမှာဝိဖွားလာတဲ့သားလေးတနည်းလေးတွေကညံချက်ပြီးတော့အင်ဂျူညင့်တဲ့ကလေးတွေဖြစ်တယ်ဟုတ်ကဲ့မိဘကကိုချင်းတရားကောင်းလို့ရှိဝိလာတဲ့သားသမီးတွေအမှန်တရားမှပို့ intelligent အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဝိလာတာအဲဒီလိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဝိလာတဲ့အဲ့ကြောင့်သူတို့ရောကလူတွေဟာသားစဉ်မိဆက်အသက်ရှိကြတာပါ။အေးကိုမိသားစုတွေမှာနှစ်လပိန်းလုံးတယောက်ပါလာလို့ရှိရင်ပြဿနာတက်တယ်ဟုတ်လား။ဒီနှစ်လပိန်းလုံးကိုသူတို့စီကမပါဘူးတဲ့မွေးလာတဲ့ကလေးတွေအကုန်ညံချက်ထားလေးတွေကြီးပဲ။ဖိုက်ဖြစ်တဲ့ကလေးတွေကမွေးတယ်။ဒါဖြစ်လို့မိပါတယ်ကအချင်းကောင်းလို့။ဒါလည်းပါအဲ့လိုဆိုထားတာနော်။ဓမ္မပါဠိရောကဲဒါလည်းမကဘူးတဲ့ဓမ္မပါဠိရောအလူတွေကအမေရောအဖေရောညီကိုလေးရောမောင်နှမလေးရောအိမ်မှာရှိတဲ့မိသားစုတွေအားလုံးဘုဒ္ဓဘာသာတရား၁၀ပါးကိုအပြည့်အဝချင်းသုံးကြတယ်ခန္ဓာကပြောခဲ့တယ်ဟုတ်လားစိတ်စင်ကြယ်အောင်လုပ်တယ်နှုတ်စင်ကြယ်အောင်လုပ်တယ်ကာယကစင်ကြယ်အောင်လုပ်တယ်သုစရိုက်တရား၁၀ပါးကိုအပြည့်အဝချင်းသုံးကြတယ်ဒါကြောင့်မို့လို့သူတို့ကအသက်120မပြည့်ပဲနဲ့မသေးတာပါအဲ့ဒီတော့ကမောခဆရာကြီးကိုဓမ္မပါဠိရဲ့ခခင်ကြီးကသူတို့ရွာရဲ့အကျင့်ဆရာ ချင်းတွေအကျင့်တရားတွေကိုရှင်းလင်းပြီးတော့ဟောချာနေတာနော်အဲ့ဒါတွေကမနုဿဓမ္မတွေပဲအဲ့တော့သူတို့ရွာကိုဘယ်သူကလက်ရှိအောင်ခင်းသိမ်းဆောင်ရှောက်လို့ဆိုတော့ဒီကုန်းကျုပ်ကသူကပြောတယ်ဓမ္မဟောဝိသက္ခတိဓမ္မစာရင်ဓမ္မစာရင်တရားကိုရှင်းတဲ့ပုဂ္ဂိုလ်ဓမ္မမိမိကျင့်သုံးတဲ့တရားကဝဟဝေစိတ္တေကံမှာအာပြိဝက္ခတိဆောင်ရှောက်တတ်ပါပြီတို့ဟိတရားကိုရှင်းရင်တရားကပြန်ဆောင်ပဲဓမ္မသူစိန်သောဒုက္ခမှာဝေတိသူစိန်သောကောသောကျင့်သုံးအပ်သောဓမ္မတရားသည်ဒုက္ခချမ်းသာသောအဝေတိမိမိခြံသို့ဆောင်ယူ၍နာတတ်ပါပြီတို့ဟိဧသာတိသံသောဓမ္မေသူစိန်နေသတ္တုကတိင္ကိသတိဓမ္မစာရိဓမ္မစာရိတရားကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဟာသတ္တုကတိင္ကိသတိဘယ်တော့မှအခြေသေးသို့ရောက်ပြီးတော့မသွားပါဘယ်တော့မှတူရီဘုံကိုရောက်မသွားပါဤသောဤတရားကဆောင်လျှောက်သဖြင့်ချမ်းသာဒုက္ခတွေရရှိခြင်းဒုက္ခတိဘုံမရောက်ရခြင်းဆိုတဲ့အာနိသံသောကျူတရားဓမ္မေဓမ္မသာသူစိဏ္ဍကောင်းစွာကျင့်သုံးတဲ့တရားဤအာနိသံသောအကျိုးကျေးဇူးဖြစ်ပါပေတယ်ယေလို့ဓမ္မပါလကပိတံဓမ္မပါလရဲ့ဖခင်သည်အောစအကောင်းစွာမသိပြောကြခဲ့ပါပြီတည်းအချင်းတို့ကတော့တရားဆောင်လို့တရားကပြန်ဆောင်တာတဲ့ဒါကိုယုံယုံကြည်ကြည်မိမိရဲ့၄၀ဘဝမှာတရားဆောင်တဲ့ပုဂ္ဂိုလ်တွေဖြစ်မယ်ဆိုရင်တရှိခြင်းဆိုတဲ့အကျိုးတရားဧကန်ဒိဋ္ဌရမှာပါ။တခြားအကျိုးကျေးဇူးတွေလည်းဧကန်ဒိဋ္ဌရမှာပါ။ဟုတ်ကဲ့။ဓမ္မပါလာရွာလူတွေကဓမ္မဝိရကတိဓမ္မစာရိဓမ္မသူစိန်သောဒုက္ခပါဝေတိ။ဧသာနိသံတော်ဓမ္မေသူစိန်နိနာဒုက္ခတိကိစ္စတိဓမ္မစာရိအဲ့တော့မတရားကိုကျင့်သုံးတဲ့ပုဂ္ဂိုလ်ကဒုက္ခတိခြေနေဆိုးဖြစ်မသွားပါဘူးတဲ့။အဲကြောင့်မလို့မနုဿဓမ္မခီလူလောကရောက်နေတဲ့အချိန်မှာဒုတိုင်းဒုတိုင်းမနုဿဓမ္မဆိုတဲ့သူစရိုက်တရား7ပါးသို့ကုသကမ္မရတရား7ပါးအလေးနဲ့ထားပြီးတော့မိမိတို့နေစဉ်ဘဝမှာကျင့်သုံးနိုင်အောင်ကြိုးစားချက်အထောက်ကျအောင်ဖြစ်ပါလေ။သူတို့ကြိုးစားအထောက်မတာနဲ့တရားကမိမိကိုပြန်ဆောင်ပြီးတော့တရားရဲ့ဆောင်းရှောက်မှုတရားချီးရိတ်ခုံပြီးတော့နေမယ်ဆိုလို့ရှိရင်လောကကြီးမှာသာဝရအစင်ပြေသွားပါပါနော်လောကကြီးနေတဲ့အချိန်မှာတရားချီးရိတ်ကလေးခုံပြီးတော့နေမယ်ဆိုလို့ရှိရင်အားလုံးအစင်ပြေပြီးချမ်းသာဒုက္ခရဒီဘဝမှာလည်းချမ်းသာဒုက္ခဓမ္မဘဝမှာလည်းချမ်းသာဒုက္ခတန်တရာလည်းသမျှနဲ့ချမ်းမြမ်းသာသာနဲ့တန်တရာလည်းပြီးသစ္စာဘုရားဟောထားတဲ့တရားဘဝမှာလည်းချမ်းသာဖို့ဘဝကလည်းလွတ်မြောက်အောင်ကြိုးစားအထောက်နိုင်တဲ့လမ်းစားပြုဖို့ဆိုတဲ့ဒီတစ်ခုကိုဟောတာပါ။အဲကြောင့်မို့ဘဝထဲနေတဲ့အချိန်မှလည်းအစဉ်ပြေဖို့ဘဝကလွတ်မြောက်တဲ့လမ်းကြောင်းကိုလည်းတွေးရှိဖို့ဆိုတာ။ဟောဒီတရားကိုရှင်းသုံးခြင်းကလွယ်၍တခြားလူဆရာမှာမရှိပါဘူး။ဘုရားကိုရှင်းသုံးခြင်းဆိုတာလည်းတရားရှာကိုမှတွေ့ဆိုတဲ့အတိုင်းကိုယ့်ကိုယ်ပြန်ချက်ကင်လုပ်ပြီးတော့ကိုယ့်ကိုယ်ကိုထိမ့်သိမ်းဆောင်ရှောက်ထုတ်ပါမယ်တဲ့နော်ဓမ္မဝိရကတိဓမ္မစာရိဓမ္မသူစိန်သောဒုက္ခပါဝေတိဧသာနိသံသောဓမ္မေသူစိန်နိနာဒုက္ခတေကိစ္စတိဓမ္မစာရိဓမ္မစာရိတရားကိုချင့်တဲ့ပုဂ္ဂိုလ်ကိုဓမ္မတရားကဟဝေစဉ်စဲဧကံမှာအပြည့်ဝကတိတုံ့ပြန်ပြီးဆောင်ရှောက်တတ်ပါမည်တော့ဤအမောသူစိန်သောကောင်းသောကျင့်ရတဲ့တရားဟာဒုက္ခခံစားကိုအဝေတိမိမိခြံသို့ယူဆောင်၍လာတတ်ပါပေတော့၏ဓမ္မစရိတရားကိုကျင့်တဲ့ပုဂ္ဂိုလ်ဟာဒုက္ခတိနဒုက္ခတိကိစ္စတိဒုက္ခတိပုဂ္ဂိုလ်ဝါဝါအခြေနေဆိုးတဲ့အခြေနေတို့ဝါဆိုးဝါတဲ့အခြေနေတို့မရောက်နိုင်ပါပေဧသာနိသံသောဧသောအာရိသံသောဤရရှိရတဲ့အကျိုးကျေးဇူးကဓမ္မေသူစိန်နာသာကောင်းစွာကျင့်သုံးအပ်တဲ့တရားရဲ့အာရိသံသောအကျိုးကျေးဇူးပါပဲရဲ့လို့ဘဂဝါပိရှင်တော်မြတ်ဘုရားကလည်းတဲ့အောစာအကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတတိယဣဒ္ဓမ
ဲ့မနုဿဓမ္မနဲ့ဥတ္တရမနုဿဓမ္မတရားပြီးဆုံးပါသည်အာလုံးတဲ့ချက်ကံတို့ရင်ပြိတ္တတူဒီနေ့ရှင်ဘဝမိမိတို့ရဲ့မနုဿဓမ္မကျိုးစားချင်းချင်အားထုတ်နိုင်ကြပါစေကုန်သတည်းကေမေတ္တာကိုဆုမပြန်ဝါ
ပြန်ဝါ
ဆန္ဒကြပါစေစေကုဒီဝိဓဝဝန္တာရှင်ပြတောက်ကြရနာကြရသောကြောင့်ဝိတာတာပူဇာညံ့နောက်ကိလေသာအစေတအဘုဒ္ဓမြတ်တို့သည်သမုဟာတာပိညာဘတွင်ယေမတေတကဲ့သို့ပင်စင်လွင်ပြောင်းပင်မြောင်းအောင်ပေချောင်းအကုန်သည်ဟောတုစေစေမသည်ဖြစ်ကြပါသေးကုန်သည်အာသရမရာပူခြင်းလေကွာနာခြင်းလေကင်သိခြင်းပဲရှိကြသောဣတိဝါဝကိလေသာဟုဒုက္ခတိန်ကိဉ္စီယအစဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုသောအေမြူတော်သူသာရောတရားချင်းကစိတ်ကောင်းဝင်ရသူတော်စေများတို့သည်ယန္တုပါရမီအစစ်စိတ်ဖြင့်လည်းမြည်၍မလင့်ပေါ်သည်ဆက်ရောက်တော်မူကြပါစေကုန်တည်း